to the Voice of America in Burmese.
Mingla Manay Kemasha, Washington Bureau of UA American Tangani, Natalmese, Mila Nesetamye, Sunini Manakin season ago, Nema Sanodi Manet Chanaigani Kunanaiti, Lineometer Naseli Leasoning as it did, Lineometer Dia Guzerugani, Tolan Pini Babi. ကျွန်မအချင်းရက်တပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့ကြိုပြပေးပါမယ်။အမေရိကန်တီရောင်စုမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ပိတ်ထားရတဲ့ဘာသာရေးဝတ်ကျဆူတောင်းတဲ့နေရာတွေကိုဒီသတင်းဖတ်ကုန်မှပြန်ပြီးဖွင့်ပေးဖို့သမ္မတဒေါ်နယ်ထရမ့်ကပြည်နယ်အုပ်ချုပ်ရေးမှုတွေကိုတိုက်တွန်းလိုက်ပြီးဒီတိုက်တွန်းချက်ကိုပြည်နယ်အုပ်ချုပ်ရေးမှုတွေကမလိုက်နာဘဲဖွင့်မပေးရင်လ
Jewish synagogue and mosques as essential places that provide essential services.
Some believers American FDA ကလည်းဒီဆေးအတွက်သတိပေးချက်တွေကိုဧပြီလနဲ့မှာပဲထုတ်ပြန်ထားတာပါ။ကိုရိုနာဗိုင်းရပ်စ်ကာယယောဂါကြောင့်ကာဝယ်ဆေးထိုးပေးတဲ့လုပ်ငန်းတွေအဆင်မပြေဖြစ်နေတဲ့အတွက်နိုးစိုးရွယ်ကလေးငယ်ပေါင်း ကာဝယ်ဆေးထိုးလုပ်ငန်းတွေကိုဆိုင်းငံ့ထားရတာဖြစ်ပါတယ်။ဒီကာယယောဂါဟာကမ္ဘာတဝန်းမှာလူပေါင်း53တက်ဆန်းချောကိုကူးစက်နေပြီဖြစ်ပြီးတည်ဆုံးရသူကသုံးသိန်း300ကျော်နေပြီလို့ နိုင်ငံတွင်းဒီကာယောဂါအခြေအနေဟာတည်ငြိမ်နေပြီလို့လည်းပြောပါတယ်။ရုရှားဟာအခုဆိုရင်ကမ္ဘာမှာအမေရိကန်ပြည်ရင်ကိုရိုနာဗိုင်းရောဂါပိုးအကူးဆက်ခံရသူ300ကျော်နဲ့ဒုတိယအများဆုံးဖြစ်လာနေတာပါ။ရုရှားမှာမကြာခင်ရပ်ပိုင်းတွေအတွင်းနေ့စဉ်လိုလိုရောဂါအကူးဆက်ခံရသူအခြေအတွက်တစ်ဖြည်းဖြည်းကျဆင်းလာနေတာကြောင့်အခြေအနေတည်ငြိမ်နေတယ်လို့ပြောလို့ရကြောင်းအဆိုးအဖွဲ့အစည်းအဝေးမှာသမ္မတ ခဲ့တဲ့နှစ်နှစ်လောက်ကအသက်ခံခဲ့ရတဲ့နာမည်ကြီး sorry သတင်းစာဆရာဂျမယ်ကာရှိုဂီရဲ့တားတယောက်ကသူ့ဖခင်ကိုတတ်သူတွေပေါ်မှာသူ့မိသားစုကခွင့်လွှတ်ကြောင်းသဘောထားကြေညာချက်တစ်စောင်ကိုကွစ်တာမှာရေးခဲ့ပါတယ်။ဒီသဘောထားထုတ်ပြန်ချက်ထဲမှာတော့အခုကြောက်ရောက်တဲ့ရမဒန်ဥပုရ္ရဲ့မွန်မြတ်တဲ့ညအချိန်မှာဖခင်သခင်ပြောတဲ့ခွင့်လွှတ်မှုကိုပေးပြီးငြင်းချမ်းမှုရအောင်လှုပ်ဆောင်တာဖြစ်ကြောင်းရေးသားထားပါတယ်။ဂျမယ်ကာရှိုဂီဟာ Washington Post သတင်းစာမှာ sorry အဆိုအရကိုဝေဖန်စာတွေရေးသားနေသူပါ။သူတက်ခံရတာနဲ့ပတ်သက်ပြီးဆက်နွယ်နေတဲ့လူ၅ဦးကို sorry အစိုးရကဒီဇင်ဘာလထဲမှာပဲတည်ရန်ပြစ်ဒဏ်ပေးခဲ့ပါတယ်။ sorry နိုင်ငံမှာအခုလိုလူသတ်မှုနဲ့တည်ရန်ပေးတာအတွက်အသက်ခံရသူရဲ့မိသားစုဝင်တွေကတတ်သူကိုခွင့်လွှတ်ရင်တည်ရန်ကနေပြောင်းလဲပြစ်ဒဏ်ပေးနိုင်ပါတယ်။အခုအမှုအတွက်တော့ ဘာဆက်လုပ်မယ်ဆိုတာမသိရသေးပါဘူး
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 1.73 ညဘိုင်းလိုမီတာ40 kHz 0.73 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရစေ
ကျွန်တော်ရမထွန်းပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်COVID-19 သတင်းမှားရရေးသားတဲ့ပြည်မှုနဲ့ထောင်နဲ့တစ်နှစ်ချခံလိုက်ရတဲ့တက်ပြောသတင်းတော်ဝင်ကအေဒီတာဦးစော်ရဲ့ထက်ကိုမြန်မာအနာဘိုင်းတွေအနေနဲ့ချက်ချင်းပြန်လှုပ်ပေးတဲ့ကြောင်းသတင်းသမားများအကာအကွယ်ပေးရေးကော်မတီ CPJ ကမေလ22ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်ကျင်းပြည်နယ်ဖားမျိုးကပုဂ္ဂလိကပိုင်းတဲပြောအွန်လိုင်းသတင်းဌာနတာဝန်ခံဦးစော်ရဲတက်ကကျင်းပြည်နယ်မှာ COVID-19 လူနာတစ်ဦးသေဆုံးခဲ့တယ်လို့ကြေညာခဲ့ပြီးနောက်ဧပြီလ13ရက်နေ့မှာအာဏာပိုင်တွေကသူ့ကိုဖမ်းဆီးထိန်းသိမ်းလိုက်တာလည်းဖြစ်ပါတယ်။နောက်ပိုင်းမှာသတင်းကမှန်ကန်တိကျမှုမရှိဘူးလို့လည်းပြောပါတယ်။သတင်းဖော်ပြပြီးတလားကြော်ကြားမေလ20ရက်နေ့မှာတော့အများပြည်သူကြောက်ရွံ့ထိတ်လန့်စေမှုရသက်ကြီးပုံမှန်905ခါခွေးနဲ့ကျင်းပြည်နယ်ဖားမျိုးနယ်တရားဝန်ကဦးစော်ရဲတက်ကိုထောင်ဒဏ်နဲ့ချမှတ်လိုက်တာပါ။CBJ ရဲ့ရှင်းတော်အရှတ်တာဝန်ကရှွန်ခရစ်ပင်ကအခုလိုကာယောဂကြာရောက်နေတဲ့အရေးပေါ်ကာလမှာသတင်းသမားတွေကိုသတင်းရသလို့ဆိုပြီးထောက်မချတင်ကြောင်းပြောပါတယ်။ ABLA 13ရက်နေ့ညနေပိုင်းမှာ breaking news အနေနဲ့မြောက်ဒီကိုဗစ်လူနာသေဆုံးသွားပြီလို့တဲပြောသတင်းလူမှုကွန်ရက်မှာထုတ်ပြန်ရေးသားခဲ့တာဖြစ်ပြီးည8:48မိနစ်မှာတော့အဲ့ဒီသတင်းမှားခြင်းကြောင့်စာပတ်သူတွေကိုတောင်းပန်ပြင်ဆင်ခဲ့တယ်လို့လည်း KIC သတင်းကပြောပါတယ်ခင်ဗျာ။1989ခုနှစ်တုန်းကပြတ်ကျခဲ့တဲ့ကိုရီးယားလေကြောင်းလိုင်းခရီးစဉ်အမှတ်8584ရင်းရဲ့အစိပ်ပိုင်းတွေလို့ယူဆရတဲ့အပိုင်းစာတွေကပ္ပလီပြည်နယ်ပြည်တွင်းရှာဖွေတရှိခဲ့တဲ့ကိစ္စအပေါ်စုံစမ်းစစ်ဆေးဖို့မြန်မာနဲ့တောင်ကိုရီးယားနိုင်ငံတို့အကြားပနားမသဘောတူညီမှုရခဲ့ကြပါတယ်။စုံစမ်းစစ်ဆေးမဲ့အစီအစဉ်ကိုတော့ဆက်စပ်ညှိနှိုင်းနေဆဲဖြစ်ကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ကြီးဌာနကကိုကာပြီးကိုရီးယားသတင်းဌာန News One သတင်းမှာကြေညာပရိသတ်မှာဖော်ပြထားပါတယ်။ကြေညာပရိသတ်အစောပိုင်းကတောင်ကိုရီးယားပြည်တွင်း MBC သတင်းကတော့လေယာဉ်အပိုင်းစားတွေတွေ့ရတဲ့နေရာမှာအစိုးရဦးဆောင်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကညွှန်ကြားထားတယ်လို့ပြောပါတယ်။ 3D ဆိုနာအတန်လိုင်းအသုံးပြုကိုရီးယားနဲ့အဖြတ်စည်းတွေကိုတွေ့ရှိခဲ့တာလို့ဇန်နဝါရီလတုန်းက MBC သတင်းကဖော်ပြခဲ့ပြီးနောက်ပိုင်းလာနေငယ်ကြပါသမ္မတမွန်ကအခုလိုညွှန်ကြားလိုက်တာပါ။ဒေသခံငါးဖန်သမားတွေကတော့ရေအောက်မှာကြီးမားတဲ့အရာဝတ္ထုကြီးတစ်ခုတွေ့တယ်လို့ပြောပါတယ်။စစ်ဆေးမှုတွေအရာတော့33ပင်အရှိရှိတဲ့လေယာဉ်တောင်ပိုင်းလို့ယူဆရတဲ့အရေးကိုပင်လယ်ရေအောက်ကျမြန်မာတွေ့ထားတာပါ။တောင်ကိုရီးယားပိုင်းဒီလေခါ1989ခုနှစ်နိုဝင်ဘာလ29ရက်နေ့ကအီရန်နိုင်ငံဘက်ဒန်မြူကနေဆိုးမှုကိုပြန်တန်းနေတော့မြမကန်းလုံးပင်လယ်ပြင်မှာပျောက်ဆုံးသွားခဲ့တာဖြစ်ပြီးလေပေါ်လိုက်ပါသူ115ဦးဆုံးသေဆုံးခဲ့ပါတယ်။ဟောင်ကောင်ကိုတင်းတင်းကြပ်ကြပ်ကန်တွယ်ဖို့အမျိုးသားလူကြုံရေးဥပဒေတရားပြဋ္ဌာန်းမယ်လို့တရုတ်နိုင်ငံကကြေညာပြီးမှအမေရိကန်ဥပဒေပြအမတ်တွေနဲ့အစိုးရတာဝန်ရှိသူတွေကဖြစ်တည်ဝေဖန်မှုတွေအလုံးရင်းနဲ့ထွက်ပေါ်လာတာကြောင့်ကမ္ဘာစီးပွားရေးအင်အားကြီးတဲ့နိုင်ငံအကြားဆက်ဆံရေးမှာအဖို့အထက်တွေထပ်မံဖြစ်ပေါ်လာရပြန်ပါတယ်။တော်ကြနေပါပဲအမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပုံပီယိုကတရုတ်ပြည်သားပြည်သူကွန်ဂရက်ရဲ့ဥပဒေမူကြမ်းကိုပြစ်တင်ရှုတ်ချလိုက်ပြီးဟောင်ကောင်ကမြို့မြမာမှရရှိနေတဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုအစိုးရတပ်ဖို့အချက်ပေးလိုက်တာလို့လည်းပြောပါရယ်ဟောင်ကောင်ရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်နဲ့လွတ်လပ်မှုကိုကန့်တတ်တဲ့ဆုံးဖြတ်ချက်တွေကြောင့်အမေရိကန်နိုင်ငံဘက်ကတနင်္ဂနွေစနစ်တမျိုးမူကိုပြန်သုံးသပ်ဖို့ဖြစ်လာနိုင်တယ်လို့လည်းသတိပေးလိုက်ပါရယ်အမေရိကန်အထက်လွှတ်တော်ကလူများစုကောင်းဆောင်အမတ်မစ်ချ်မက်ကော်နေကလည်းတရုတ်နိုင်ငံဟာတကမ္ဘာလုံးကပ်ရောဂါဖြစ်နေတာကိုအကာအကွယ်ယူပြီးတတိယတတန်တမင်းအာနာပူကြီးမလာအောင်လွတ်ဆောင်နေတယ်လို့လည်းပြောပါရယ်အမေရိကန်သမ္မတအဖြစ်တော်ကတော့ဟောင်ကောင်လုံခြုံရေးဥပဒေကိစ္စကိုတရုတ်နိုင်ငံကမကြေညာခင်ကတည်းကတရုတ်နိုင်ငံပေါ်ထားရှိတဲ့မူဝါဒကိုပြန်လည်သုံးသပ်နေကြတာဖြစ်ပြီးချိကပ်ပုံချိကပ်ပြီးပြောင်းလဲပြင်မှာမဟာဗျူဟာဆိုင်ရာအစည်းအဝေးခန်းစားတစ်စောင်ထုတ်ပြန်ခဲ့ပါရယ်အဲ့ဒီအစည်းအဝေးခန်းစားကသမ္မတ Richard Nixon's letter ကလေးကကျင့်သုံးနေခဲ့တဲ့တရုတ်ပေါ်ထိတွေ့ဆက်ဆံရေးမူဝါဒကတရုတ်နိုင်ငံကိုကမ္ဘာမှာတာဝန်တည်တဲ့နိုင်ငံတစ်နိုင်ငံဖြစ်အောင်လွတ်ဆောင်မပေးနိုင်ခဲ့ဘူးလို့သုံးသပ်ထားပါရယ်တရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံရတာကိုဒဇုံတရာတန်ဖိုးရှိတယ်လို့သမ္မတ Trump အစိုးရကမမြင်ကြောင်းနဲ့တရုတ်ကွန်မြူနစ်ပါတီကိုလူသိရှင်ကြားပို့ပြီးဖိအားပေးသွားမယ်လို့လည်းစည်းကမ်းစာမှာရေးသားထားပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြည့်နှံ့မှုကိုပိုပြီးသိရှိနားလည်လာနိုင်အောင်ဂျပန်နိုင်ငံကတိုကျိုအိုဆာကာနဲ့နိုင်ငံအရှိမြောက်ပိုင်းမီယာဂီဒေသကဒေသခံလူ1000ကိုသွေးတွေအန်တီဘော်ဒီရှိမရှိစစ်ဆေးသွားဖို့ပြင်ဆင်နေတယ်လို့ဂျပန်ကျန်းမာရေးဌာနကတောက်ကြတွေကကြေညာပါတယ် ပြပယောဂပူခန္ဓာကိုယ်အတွင်းကုသရေးခန္ဓာကိုယ်ကဓာတ်တုတ်ပြန်တိုက်ခိုက်တဲ့ကိုရင်းပရိဇီဝပစ္စည်းအန်တီဘော်ဒီထပ်ပေါ်လေးရှိတာကိုသွေးကတစ်ဆင့်စစ်ဆေးနိုင်တာပါပုံမှန်အားဖြင့်ကသွေးတွင်းအန်တီဘော်ဒီရှိနေရင်ယောဂကုသခံရရတယ်လို့သတ်မှတ်လေးရှိပါတယ်ယောဂကုသမှုနှုန်းများတဲ့နေရာတွေဖြစ်တဲ့တိုကျိုအိုဆာကာနဲ့ကုသမှုတိတ်မရှိတဲ့မီယာဂီဒေသတွေကသွေးနမူနာတွေကိုပရိဇီဝပစ္စည်းအန်တီဘော်ဒီစစ်ဆေးကြည့်ရင်တနင်္ဂနွေအတိုင်းအတာနဲ့ကုသပြန်လာမှုကိုပုံမှန်နားလည်လာနိုင်လိမ့်မယ်လို့ကျမရဲ့ဝန်ကြီးကတ်တိုကတ်ဆူလိုဘူးကဗီဒီယိုကတစ်စီပြီးလို့တဲ့တင်ဆက်ရှင်းလင်းပွဲမှာတင်းတောက်တွေကိုပြောပါတယ်။အခုလိုသွေးတင်းပရိဇီဝပစ္စည်းကိုဆက်ဆေးတာဟာကိုဗစ် -19 ကူးစက်ခံထားရသလားဆိုတာသိနိုင်တယ်လို့ယောဂပိုးရှိနေပြီးယောဂလက္ခဏာမပြဘဲနေသူတွေကိုလည်းဖော်ထုတ်ပေးနိုင်မှာဖြစ်ပါတယ်။စနေနေ့မနက်ပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့တင်းလွှာနေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
COVID-19 ကာယရောဂါဖြစ်ပွားနေတဲ့ကာလအတွင်းကချင်ပြည်နယ်နမ်ကြီးမြို့ကစစ်ဆောင်စခန်းတစ်ခုနဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသကကြေးရွာတွေမှာရိခာအခက်အခဲတွေ့ကြုံနေရတဲ့တဲ့ရင်ကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။ကချင်ပြည်နယ်နမ်ကြီးမြို့နယ်လမ်းကွာရွာကစစ်ဆောင်စခန်းမှာ COVID-19 ဖြစ်ပွားနေတဲ့ကာလအတွင်းအလူရှင်အဖွဲ့အစည်းတွေကအရင်လိုလာရောက်တာမရှိတာကြောင့်အခက်အခဲတွေ့ကြုံနေရတာပါ။လက်ရှိအခြေအနေကိုလမ်းကွာရွာစစ်ဆောင်စခန်းတာဝန်ကဦးရော်ထုံကအခုလိုပြောပါတဲ့။
ကျွန်တော်တို့ဒီစစ်ဆောင်စခန်းမှာအခုဒီတလို့ဒီအဲကိုဗစ်ကြောင့်လားအဖွဲ့အစည်းတွေကဆယ်အဖွဲ့အစည်းမှလည်းမလာတော့လေအဲဒီမှာစနေရက်ခါဒီပါဒီတော်တော်လေးအခက်အခဲတော့ဖြစ်နေတယ်ကြာခါတိုင်းကျတော့ဝေါ်ဖူဒီကျတော့သူတို့ကဆန်ဒီပါဒီလာထောက်ပံ့တယ်ရှိတယ်နောက်ပြီးတော့ဒီ KMSS ကျတော့ပင်ဖူးဆိုပြီးတော့တလကိုတယောက်ကိုအာတပေါင်းတူလာပေးတာဒီရှိတယ်။ဒါနဲ့လည်းဒီကိုဗစ်အဲယောဂါကြောင့်အခုဒီလက်လက်၃လောက်ရှိပြီစာသူတို့မလာလား။
စခန်းရှိစစ်ဆောင်ပြည်သူတွေဟာအရင်ကအပြင်ထွက်ပြီးနေစားအလုပ်လုပ်ကင်နိုင်ပေမဲ့အခုအခါမှာအပြင်ထွက်ခွင့်ပိတ်ထားတာကြောင့်ပိုပြီးအခက်အခဲဖြစ်နေရတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့လတွေကတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချက်ထားရေးဝန်ကြီးဌာနကတာဝန်ရှိသူတွေသူတို့စခန်းကိုလာရောက်ပြီးစက်ပြာနဲ့မတ်စ်တချို့ပေးဝေးတာရှိပေမဲ့တခြားထောက်ပံ့တာမရှိကြောင်းအေဘီလာအတွင်းကတော့ကချင်နှစ်ချင်းခရိုင်အဖွဲ့ချုပ် KBC ကိုအကူအညီတောင်းခံထားကြောင်းပြောပါတယ်။လမ်းကွာစစ်ဆောင်စခန်းဟာ2018ခုနှစ်အေဘီလာမှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးလူဦးရေ900ကျော်လောက်နေထိုင်နေတာဖြစ်ပါတယ်။ဒီအပိုင်းတွေအတွင်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းလာရှိုးခရိုင်အတွင်းကတအန်းပလောင်ကျေးရွာတွေမှာရိခာအခက်အခဲတွေ့ကြုံနေရတာကြောင့်တအန်းတန်ဃာတော်များအဖွဲ့ဗဟိုနဲ့တအန်းလူမှုကူညီရေးအသင်းကြောင့်မဲတို့ကတွားရောက်ကူညီထားပါတယ်။တအန်းတန်ဃာတော်များအဖွဲ့ဗဟိုရဲ့အတွင်းရင်မှုဦးတိတ်ခညာနာကရွာပေါင်း12ရွာကလူ1200ကျော်လောက်ကိုအကူအညီပေးထားကြောင်းအခုလိုမိန့်ကြားပါတယ်
။12ရွာတွားခဲ့တယ်။မိုင်းရေက6ရွာရယ်။မိုင်းရေက6ရွာရယ်။အဲ့ဒီမှာဦးဇင်းတို့ကဆန်ရယ်စီရယ်စားရယ်စက်ပြမုတ်ရယ်ပြီးလို့ရှိရင်အပားတူပေါ့လေအဲ့လိုဟာလေးတွေကိုယ်ယူထောက်ပံ့ခဲ့တယ်ပြီးလို့ရှိရင်စေဝါးတွေလည်းယူသွားတယ်ပေါ့ဆန်ရွာပေါင်းရင်လည်းလူကြီးကဟောပေါ့ဦးဇင်းတို့လူကြီးတို့တူတူကြဟိုအရှင်းတော့မရဘူးပေါ့နော်ဒါပေမဲ့ဦးဇင်းတို့ထုတ်တဲ့အထုပ်ကိုပုံမူပြီးလို့ရှိရင်လူကြီးက1,100နဲ့အထက်မှာပဲရှိတာ
တအန်းပလောင်ကြီးဝါတွေရဲ့အခက်ခဲကိုလည်းအခုလိုဆက်ပြီးနှိမ့်ချပါတဲ့
ဘူမူရင်းကလေးကအဲ့ဒီဟာဒီမှာကပင်မအလောက်ကန်ပေါ့လေ။တောင်မဲဒေသတွေလိုလက်ဆက်တွေပါလို့ဟိုဆင်းဆင်းနဲ့အများဝင်ဝင်ရှိတဲ့အမျိုးမရှိဘူးသူတို့အလောက်က။အဲ့တော့သူတို့ကလေးစားလိုက်လို့တာရှိတယ်။ပလိုင်းရက်တာတွေဖြားပြီးရက်တာတွေအဲ့လိုမျိုးတွေဒီမှာတွားရောက်လာပြီးရှိတယ်။အခုကိုဗစ်ကာလအတွင်းကျတော့တချို့က9ရက်တစ်ပတ်တွေပိတ်တယ်နော်။အများဆုံးကတော့9ရက်တစ်ပတ်မှာသူတို့လာရောက်ကြတယ်။ဥမာပြားရည်တို့ပါလို့ပေါ့လေ။အဲ့လိုမျိုးတွားရောင်းကြတယ်အဲ့တော့ငားရတဲ့စီးတွေပြိတဲ့ခါသူတို့မှအဲ့ဒါတွေရောင်းပြန်နေရလဲမရှိဘူးသူတို့မှဝင်နေရမရှိဘူးမရှိတဲ့ခါကျတော့အဆာတောက်ကအခက်အခဲကျင်းပြရတယ်အဲ့ဒါတွေဟိုအဲ့ဒီမှာရှိတဲ့ဆရာတော်တွေကအရင်တို့စီအကြောင်းကြားရခါကျတော့ကြားရပြီးတော့ကုလူပေးရတာဖြစ်တယ
်တအန်းចောင်းသားလူငယ်အဖွဲ့ကကောက်ယူထားတဲ့စင်ရရာဆိုရင်စုစုပေါင်းအခက်အခဲတွေ့ကြုံနေရတဲ့ကြီးရွာပေါင်း43ရွာရှိပြီးအဲ့ဒီရွာအများစုဟာကားလမ်းမပေါက်တဲ့ကြီးရွာတွေဖြစ်ပါတယ်ကျွန်တော်မိုးစောပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်ထိုင်းနိုင်ငံအနှံ့အပြားကမြန်မာလူသမားတွေနေရက်ပြန်ရေးညှိနှိုင်းဆောင်ရွက်နေကြပြီမဲ့အလို့သမားတွေအလို့လက်မဲ့ဖြစ်ပြီးနေရက်ပြန်ရေးအခက်ကြုံနေရတဲ့အခြေအနေကိုပြောပြပါမယ်ကျမအေးမှာပါ မြန်မာလူသမားတွေနေရပြန်နိုင်ရေးကိုထိုင်းနိုင်ငံကမြန်မာတိုင်ယုံကညနိုင်ပေးမှုတွေနဲ့မေလ22ရက်နေ့ကစတင်ဆောင်ရွက်ပေးနေပြီဖြစ်ပါတယ်။ဒါပေမဲ့တနင်္ဂနွေနေ့အတိုင်းအတာနဲ့ညနိုင်ဘူကတော့မလွယ်ကူသေးပါဘူး။ထိုင်းဆိုရဘက်ကလည်းညမထွက်ရအမိန့်ကို
တတတော်ဖို့စီစဉ်ဆောင်ရွက်နေမှုတွေလုပ်နေတာကြောင့်ထိုင်းနိုင်ငံဒေသအသီးတွေကအလုံးလက်မဲ့ဖြစ်နေကြတဲ့မြန်မာတွေနေရပြန်ရေးခက်ခဲနေစေဖြစ်ကြောင်းရှေ့ပြောင်းလို့တမအခွင့်အရေးကိုရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ်။ထိုင်းနိုင်ငံယာယီဝန်ကြီးဌာနရဲ့ထိုင်းပြည်ရဲ့ဝန်ကြီးဌာနရဲ့ထိုင်းလူ့သမဝန်ကြီးဌာနရဲ့ဦးမြန်မာတမတ်ကြီးဦးဆောင်တဲ့ဦးတလေဖ
ရှိတဲ့ပြည်ရပ်တည်နိုင်ငံမရှိတော့ဘူး။ဒါကြောင့်မလို့ဒီကလေးတွေရဲ့ထိုင်းနိုင်ငံတွေမှာပုံမှုစိုးရွားခက်ခဲတဲ့အခက်အခဲတွေကိုဖြေရှင်းဖို့ဆိုရင်သူတို့ပြန်ပြန်ထက်ဆန္ဒတိုင်းနေရက်ကိုပြန်ပြန်ကြည့်ချင်းတာအကောင်းဆုံးဆိုတော့ထောက်ပြလိုက်တဲ့ကြောင့်ဗမာပြည်သားဆိုသူတို့နိုင်ငံတော်အစိုးရရဲ့အုံတွေတက်ဖို့တူကြံရှိရဦးဆောင်မှာဒီကားတွေကိုရှိရဦးဆောင်ကြားရပို့ဆောင်ပေးပါမယ်ဆိုရင်ဒီအစီအစဉ်လေးကိုစကြတာ။ဟိုကစီးရတဲ့တက်ပြီးရှိနေတဲ့နေရက်ကြက်ကြက်ကနေဆက်လက်ပြင်ထားထားမယ်ဆိုရင်တော့ဖြစ်ရင်ဒီနှစ်နိုင်ငံယာယီသဘောတူညီထားတဲ့စီးရနေတဲ့ဒီကြားမှာဒီတိုင်းကြားနေကြလိမ့်မယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဒီနေ့ကျွန်တော်တို့ရတဲ့အနေထားရာဆိုင်နိုင်ငံကလည်းနောက်ထပ်ဘလို့ညမတွေ့ရမှုကိုတက်တန်းတိုးဖို့အစီအစဉ်တွေပါထပ်မံရေးဆွဲနေကြပြီ။အတူပြုလုပ်မယ်ဆိုတော့ကျွန်တော်တို့ကနေရက်ပြန်ရေးမြန်မာလုပ်သားအားလုံးရဲ့စံတာပြည့်ဝဖို့တော့လည်းနည်းဆောင်ဆိုင်ရအောင်မလို့ဖြစ်ပါတယ်။
ထိုင်းဆိုရကတော့ COVID-19 အရေးပေါ်ကာလမှာအလုပ်ရှင်အလုပ်သမားတွေလိုက်နိုင်ရမယ့်အမိန့်တွေကိုမေလ၈ရက်နေ့မှာထုတ်ပြန်ခဲ့ပြီးမဲ့အလုပ်လက်မဲ့တွေကနေ့စဉ်များလာတာကြောင့်ဒီအမိန့်တွေဟာလက်တွေ့ဖြစ်မလာဘူးလို့လည်းဦးအောင်ကျော်ကပြောပါတယ်
။အစိုးရကထုတ်ပြန်လိုက်တဲ့အလုပ်တွေကိုရန်နာချင်းပိတ်တင်ချင်းလုပ်တာဥယျာချောချချင်းမပြုလို့ရအကြေးပြုလို့ခဲ့မိနေဆိုရင်ဒါမှပြန်လဲဖွင့်လို့ပြည်ရဆိုတာလုံးလုံးလက်တွေ့မကြပါဘူးခင်ဗျာ။လုပ်ငန်းရှင်တွေကိုလည်းဒီကာယောဂနဲ့ပတ်ပြီးမှဒီဘာကြီးတွေအများကြီးဟိုသူတို့တင်းကုန်ထုတ်ပုံတွေပုံမပို့လို့မရတဲ့အနေအထားမျိုးတွေဖြစ်လာတဲ့ခါမှာနေ့စဉ်ကျွန်တော်ကအလုပ်ရာကြီးရန်နာလာလုပ်တန်းဥယျာချောချချင်းလုပ်ရင်ပိတ်တင်နေတယ်နေ့စဉ်ဖြစ်လာတဲ့ခါမှာကျွန်တော်ဒုက္ခရောက်တဲ့လူဦးရေတနည်းတခြားတိုးပွားလာတဲ့အတွက်ကြောင့်တနင်္ဂနွေလုံးကြက်ငန်လာတဲ့ခါမှာသူရဘလောက်ပဲဥပဒေချမှတ်တဲ့ပြည်သူနောက်အဲချမှတ်တဲ့ဥပဒေကိုလည်းဆိုင်းနိုင်ငံလိုအစိုးရအနေမှာတိတိကျကျဖွင့်ဆင်းလေးလာပြီးမှမင်းကြီးဆက်ရင်ဘာလို့ပိတ်ကြလဲအခုပြန်ဖွင့်မှန်းလို့လည်းသူလုံးလုံးမရနိုင်တဲ့အတွက်ကြောင့်ဒါကြီးလက်တွေ့မကြောက်လို့ကျွန်တော်ပြောတယ
်မြန်မာတယုံအနေနဲ့ကလည်းထိုင်းမှာရှိတဲ့ဝန်ထမ်းဥယျာဉ်နဲ့အလုပ်သမားတွေကိစ္စတွေကိုတက်နိုင်သမျှစီစဉ်ဆောင်ရွက်မှုတွေရှိနေပေမဲ့နိုင်ငံလုံးမှာအခက်အခဲတွေကြုံနေရတဲ့အလုပ်သမားတွေရဲ့ပြဿနာရပ်တိုင်းကိုတော့လက်လန်းမမီဖြစ်နေကြရပါတယ်အယုဒ္ဓယာမြို့က electronic ပစ္စည်းထုတ်လုပ်ရေးစက်ရုံမှာအလုပ်လာလုပ်နေတဲ့ MOU လုပ်သားတွေဟာလည်းသူတို့စက်ရုံမှာအလုပ်ဖြုတ်ပစ်ခံရမှုတွေများလာတာကြောင့်နေရက်ပြန်ဖို့ပဲစီစဉ်နေရကြောင်းအလုပ်ကျုပ်သွားတဲ့မြန်မာလူသမားတဦးကလည်းပြောပြပါတယ်ဟုတ်ကဲ့
ကျွန်တော်လုံးလောက်တော့ဗျာအလုပ်ကျုပ်ပါဒီမှာတော့ပါပြီမှာဟုတ်ကဲ့ပြန်ရမှာဗျာကျွန်တော်ဒီနိုင်ငံနေမှာကုမ္ပဏီကနေမှာမြန်မာနိုင်ငံကုမ္ပဏီကကျွန်တော်တို့ဒီဘက်ကိုတွဲပေးတာပေါ့ဒီဘက်ကသစ်တာဝန်ခံခေါ်ရမှာပေါ့ဒီဘက်ကတော့ဒီလိုခေါ်လဲဟုတ်ကဲ့အဲ့ကုမ္ပဏီကတည်းကကျွန်တော်တို့ကိုအလုပ်ဖြုတ်လိုက်ပြီးဒီမှာစိတ်မကောင်းပါဘူးလို့ပြောပြောလိုက်တာအဲ့လက်လက်ထိုးပေးလို့ကျွန်တော်ကိုလည်းနားမလည်ဒီတိုင်းထိုးပေးလိုက်တယ်အဲ့ဒါနဲ့ကျွန်တော်လုံးဝသုံးမှုရှင်းရတော့ပေါ့အဘဘယ်စိတ်မကောင်းဘူးပေါ့အလုပ်ကိုပြောပြီးတော့လုံးဝရှင်းနိုင်တော့ဒီတော့ကျွန်တော်တို့ကတန်ယုံကနေမှာဟိုရှင်းနေရလို့ပြောနေဒီမှာတကယ်တကယ်ဟိုဖြစ်နေပတ်စံနဲ့တကယ်ဖြစ်တဲ့နေရာတော့ပတ်စံနေရာကိုပြောဖို့ရှိတော့ကျွန်တော်တို့ပြန်လာကြတယ်အဲ့ဒါဆင်းနေရောက်ဖက်ကျွန်တော်ဒီတိုင်းရောက်နေပဲ
အခုဆိုရင်ဘန်ကောက်နဲ့အနီးတစ်ဝိုက်ကအလုပ်လက်မဲ့ဖြစ်နေတဲ့မြန်မာတွေဟာမေလ22ရက်နေ့ကနေစတင်ပြီးနေရက်ကိုပြန်နိုင်ကြရတော့မှာပါအခုထိုင်းနိုင်ငံခရိုင်ပြည်သူမှရှိတဲ့မြန်မာလူသမားတွေအတွက်ကတော့နေမြေချက်ကျော်ပင်မရှိတဲ့ထိုင်းဆိုရရဲ့အမိန့်ကြောင့်နေရက်ပြန်ရေးအခက်ကြုံနေရတဲ့ရှိနေပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ
ဒီပေါ်နိုင်ငံရဲ့လော့ခ်ဒေါင်းမှာမြန်မာနိုင်ငံသားတချို့မမျှော်လင့်ပဲပြိမ့်မိနေပြီးမြန်မာပြည်ပြန်လို့ပင်မဲ့ကဲဆဲသူမဲ့နေတာကြောင့်သူတို့ဒုက္ခကိုစာနာပြီးမြန်မာအစိုးရကတနည်းနည်းနဲ့ကူညီကဲဆဲပေးစီလို့ကြောင်းကာထမန်ဒူမြို့တော်ရောက်မြန်မာပြည်သားတွေကတောင်းဆိုလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်။ကမ္ဘာနိုင်ငံတွေနီးတူဒီပေါ်နိုင်ငံမှာလည်းကိုဗစ်ရောဂါကူးစက်မှုပိုတိုးလာခြင်းမတ်လ23ရက်စလို့လူတွေနေအိမ်အပြင်မထွက်ရဆိုတဲ့အမိန့်ကိုဒီပေါ်အစိုးရကထုတ်ပြန်လိုက်တာကြောင့်အကြောင်းမျိုးမျိုးနဲ့နီပေါ်နိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းမမျှော်လင့်ပဲပြိမိသွားကြတာပါအခုလိုပြိမိနေတဲ့မြန်မာပြည်ထဲမှာမိခင်ဆွေမျိုးတွေနဲ့အတူနီပေါ်ကိုဖျားဘူးလာတဲ့တောင်ကူမျိုးကကိုထွန်းအောင်လည်းပါဝင်ပါတယ
်ကျွန်တော်တို့ကမတ်လ9ရက်နေ့တည်းလာတာရက်20ဆိုပြီးလာလိုက်တာခုကျွန်တော်လော့ကောင်းပြီးနေတယ်ဟို2လကျော်သွားပြီကိုယ်ကျွန်တော်အမေကိုကျွန်တော်ဖျားဘူးခေါ်လာတာကိုအမေကလည်းအသက်60ကျော်နေပြီ။ကျမရေတိတ်မကောင်းဘူး။ဒုက္ခတွေလည်းရောက်နေပြီ။ပထမဟိုတယ်မှာတဲတယ်ကိုအခုဒီနေ့ပြသွားလို့အမျိုးလေးချာပြီးတော့အမျိုးလေးမှာတဲနေရကြ
။ပြင်ဦးမြို့မြို့မှာသမီးငယ်နဲ့ခင်မွန်းဖြစ်သူကိုထားခဲ့ပြီးထိုင်းမီဟီရိုတက္ကသိုလ်မှာမဟာဘွဲ့လွန်တက်နေတဲ့ចောင်းသူမတ်တီရာဆိုရလဲကာထမန်ဒူ School of Law တက္ကသိုလ်မှာစာရန်ပြုစုဖို့ ခေတ္တရောက်နေတော့ပြင်မိသွားတာပါလို့ပြောလာပါတယ်။
Thai the Mahidol Dekadu Matanarua, Master of Human Rights and Democratization Sureu Sao Denira. Then in a general second semester at Patna University to Pu Toyara. Toyara General Nippon and Julia Davano, Pedro La Lita. General Masla Nasa Tonga in PM Woods will be laying with Happy Davano Lama. Edo, laying against a chitwari and Nasa Tonga Nigger General Pedro, who changed it, Piano Gumiao Shinia.
You must we are getting illy in a silo be. Nengan Jayong Yumariko Kuni Niraba. Indian and Buddha Gaya Mugo, Yumakeze Ili in the Zen, Milanese Koma, Lavushi Rajao, Eddie Lienda, Nibogo, Winjo Bimeswe, Yadanari Diletuan and Elu, Mirodegudu Jandu, Madira Suga, Piovari.
So General is the name to Ivian, General Gaya Lanti General Duana in Pianuyam as we do run it, I don't know. Who let General Bian Gaya Tituabu, so we leave the online to Kubi and see the knowledge of the army and the General Dana. တော်လာတောင်း၆ဆောင်ဆိုတော့လူဆယ်ရောက်ဝင်တင်တာじゃကျွန်တော်တို့မတက်နိုင်ဘူးဆိုတော့ကားနဲ့သွားဖို့ကလည်းကျွန်တော်တို့ကနိုင်ငံဖြတ်ကျော်ရမှာနိုင်ငံမင်းမဟုတ်တော့ကျွန်တော်တို့အိန္ဒိယတဲ့ဝင်လို့ဗီဇာမရှိဘူးဆိုတော့အဲ့လိုနေရှိပြီးကျွန်တော်တို့ကဘာလုပ်ရမှာမသိတော့ရနဲ့နောက်ဆုံးကျွန်တော်တို့တစ်ခုခုနဲ့ဒီကနေစီစဉ်ပေးပြီးကျွန်တော်တို့ကာယာတိပို့ပေးနေတာမဆိုးဘူးပေါ့နော်အခုအိ ပေါ်မှာ ရှိတဲ့ မြန်မာ နိုင်ငံတိုင်ကိုလေ စီစဉ် ပေးလို့ရမလား ဒါမှ မဟုတ် အဲ့ဒီ လေရင် လာတဲ့ နေရာ ထိ ကျွန်တော်တို့ ကို ပို့ ပေးလို့ရမလား ဆို ကျွန်တော် စာရေးပြီးတော့ ပို့ လိုက်ပြီးတယ် ပေါ့နော် ဒါပေမဲ့ အခု ထိ တော့ ကျွန်တော်တို့ ဘာမှ မသိရ သေးဘူး ပေါ့နော် ဂါယာ ထိ သွားနိုင်ဖို့ စီစဉ် နိုင်တယ် ဆိုရင်တော့ အင်္ဂလိပ် တိုင်ကို ပြောပေးတာ တို့ မြန်မာ နိုင်ငံ ပြောပေးတာ တို့ လုပ်ပေးနိုင်တယ် ပေါ့နော် ဒါပေမဲ့ ဂါယာ ထိ သွားဖို့ အတွက် ကိုယ်ကိုယ်တိုင် စီစဉ် ပြီး သွားရမယ် ဆိုတာ ကြတော့
ကျွန်တော်တို့တက်ခါလည်းခက်တယ်လေ၊လေရင်ကလည်းကျွန်တော်တို့ကမစီစဉ်နိုင်ဘူးပေါ့နော်။ဒီပေါ်မှာပြင်မိနေတဲ့မြန်မာနိုင်ငံသားတွေကိုဘယ်လိုကူညီဆောင်ရွက်ပေးဖို့ရှိမလဲသိရအောင်ကာထမန်ဒူမြို့တော်မှာရှိတဲ့မြန်မာတန်ရုံးကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းကန်ဖြေဆိုသူမရှိခဲ့ပါဘူး။လောလောဆယ်မှာနှီးပေါင်းနိုင်ငံရဲ့ lockdown ကာလကိုဇွန်လ2ရက်နေ့ထိတက်တန်းတိုးရတာကြောင့်အဲ့ဒီရဲ့နောက်ပိုင်း lockdown ကာလပြီးဆုံးမှလား၄ချောင်းလိုင်းတွေပြန်ဖွင့်မှလားဆိုတာကတော့မသေးကြသေးပါဘူး။
ဒီတော့အတွင်းမြန်မာပြည်မှာကြံခဲ့တဲ့ကလေးငယ်တွေနဲ့မိသားစုဝင်တွေအတွက်စိတ်ပူနေရတယ်လို့တာဝန်မျိုးကကိုထွန်းအောင်ကပြောပါတယ်။ကလေးအဲကလေးတွေလည်းကျွန်တော်ထားခဲ့တယ်ကွာအိမ်မှာအပွားကြီးလည်းကြံခဲ့တယ်။အပွားကြီးကြံခဲ့တော့ကျွန်တော်စိတ်ပူနေပြီကိုလာလာရက်နဲ့ဆယ်ဆိုပြီးလာတာအခုကျွန်တော်သုံးလ၄လောက်ရှိတော့မယ်ကိုအဲ့ဒါကြောင့်အရန်စိတ်ပူနေပြီကျွန်တော်လည်းအရန်ပြန်နေနေပါပြီ
တ်တည်တာဆိုကညှိတွားပါလေ
လမ်းစားပြောင်းနေပါလေအိမ်ပြန်ဖို့ကိုကျွန်တော်တို့ဘယ်တော့ပြန်ရမှန်းမသိပါဘူးတားပြန်နေနေငိုတစ်ခိုက်ခိုက်ငိုလိုက်ကြည့်တယ်လို့ကိုဖြစ်နေပေါ့မသိနေလို့ပုံနေဆက်ကြတယ်ပြင်ငိုကြတယ်ပေါ့နော်ကျွန်တော်တို့ဒီလိုပါပဲဘယ်နှောက်တောင်ငိုပြီးနေပြီလည်းမသိအိမ်ထဲမရောက်နိုင်ဘူးကျွန်တော်လည်းတမီးတယောက်ရှိတယ်အိမ်မှာလေကျွန်တော်နှစ်လအတွက်ပဲဆိုပြီးလာတာ
ဒီပေါ်နိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသား73ယောက်ရှိနေပါတယ်ခတ်မန်ဒူမြို့တော်နမ်မာရီမှာတော့လူသူကင်းမဲ့နေပြီးစားသောက်ကုန်ရောင်းတဲ့ဈေးဆိုင်တချို့သာဖွင့်ပါတယ်လူဦးရေ28တန်းကျော်ရှိတဲ့ဒီပေါ်နိုင်ငံမှာကူးကြံကြီးကိုဗစ်ကူးစက်ထားသူပေါင်း916ယောက်ရှိပြီး3ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
ဒီ OA မိကန်စံရဲ့မြန်မာပိုင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ကျွန်မကစုမောပါရှင်နိုင်ငံတကာခုံရုံး ICJ ကိုမြန်မာဆိုရအစီရင်ခံစာမတင်ခင်မှာပဲရခိုင်ပြည်နယ်အတွင်းမှာလက်ရှိဖြစ်နေတဲ့စစ်ရေးပဋိပက္ခတွေနဲ့ရိုဟင်ဂျာတွေပေါ်မှာလူခွေချိုးဖောက်မှုတွေရှိတဲ့ဆိုတဲ့သတင်းမှတ်တမ်းတွေဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာအဖွဲ့အစည်းတွေကထုတ်ပြန်လိုက်တဲ့သတင်းကိုပြောပြပေးကြပါမယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်ပဋိပက္ခတွေရဲ့နောက်ဆက်တွဲနယ်မြေရှင်းလင်းမှုတွေအတွင်းအသက်အန္တရာယ်ဆုံးရလို့အိမ်ကြီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်နဲ့ချီပြီးတော့တိမ့်ချောင်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အဖွဲ့အစည်းတွေစုပေါင်းပြီးတော့ရခိုင်ပြည်နယ်အတွင်းမှာအခုချိန်ထိကြုံတွေ့ရင်ဆိုင်နေရစေလူခွေချိုးဖောက်မှုသတင်းမှတ်တမ်းတွေကိုမြန်မာနိုင်ငံအနေနဲ့လူမျိုးတုံးတက်ဖြတ်မှုဟန်တားဖို့ဆောင်ရွက်ချက်အစီရင်ခံစာပေးပို့ဖို့ပြင်ဆင်နေချိန်မှာပဲထုတ်ပြန်လိုက်တာဖြစ်ပါတယ်2020ပြည့်နှစ် January လကနေ2020မေလအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်နဲ့ရခိုင်တပ်မတော် AA တို့ကြားစစ်ရေးပဋိပက္ခတွေအတွင်းမှာရိုဟင်ဂျာတွေကြုံရတဲ့အိုးအိမ်တွေပျက်စီးဆုံးရှုံးရတာမိုင်းထိမှန်တာလက်နက်ကြီးကြီးကျလို့အသက်သေဆုံးထိခိုက်ဒဏ်ရာရတာသူတို့ရင်ဆိုင်နေရစေလူခွေချိုးဖောက်မှုတွေအကြောက်တရားတွေကိုအရက်ဖက်အဖွဲ့စည်းလူမှုတိုင်းဝိုင်းဆိုင်ရာအမျိုးသမီးလူငယ်ကိုရဲစားတဲ့ရိုဟင်ဂျာလူမှုအဖွဲ့အစည်းပေါင်းစုံကပူးပေါင်းပြီးတော့ ICJ တရားရုံးလူခွေအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာကိုသိစေခြင်းနဲ့အတွက်ထုတ်ပြန်တာဖြစ်တဲ့ ယ်လို့ Rohingya Youth Association Rohingya လူငယ်အသေးရလူငယ်တာဝန်ခံဘာလုခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ Rohingya ဒုက္ခသည်ကိုအလီဂျဟတ်ဟူဆန်က VOA ကိုပြောပါတယ
်။ရကံပင်နယ်မှာအဂုတ်တိပိုက်ပေါ်နေတဲ့ Lower Quadrant Pomuno Federation of Civil Society Rohingya Civil Society အားလုံးဟာနော်ပူပေါင်းပြီးတော့တက်တဲ့ evidence နဲ့ joint statement ကိုတောက်ခဲ့ပူလို့ပြပါတယ်။မြန်မာနိုင်ငံဟာနော်မကြာခင် ICC မှာအစီအစဉ်ခံတာကုတဲ့တင်ပို့ရှိနေပါတယ်နော်မြန်မာနိုင်ငံအစိုးရဟာနော်လင်းလေပြီးတော့နော်တကုနကုအရှုရှိတဲ့ရုံးကြတွေကိုကေစေတယ်လို့အဲ့လိုမျိုးပုံမအစီအစဉ်ခံစားဟာကျွန်တော်တို့အတော့အလွန်အသွွန်ဝင်မလို့ကျွန်တော်မယူဆတဲ့အတွေ့ရောကျွန်တော်တို့ကကပါကိုဖားချင်တဲ့အတွေ့ရောကျွန်တော်တို့အဲ့ဒီ joint statement ကိုတောက်ခဲ့တာပြပါတယ
်အခုတည်းရခိုင်မာလူခွေချောဖော်မရေရှိနေပြီမဲ့ဒီဒုက္ခတဲ့စခန်းတွေထဲမှာလည်းဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရတာမို့ရိုဟင်ညာဒုက္ခတွေဒီအနေနဲ့လုံးကြုံတဲ့အာမခံချက်ရရင်မိမိတို့ရဲ့နေရရင်ကိုပဲပြန်လိုပါတယ်လို့ကုတုပလောင်ဒုက္ခတဲ့စခန်းတွေရိုဟင်ညာဒုက္ခတွေဖြစ်တဲ့အာရခန်ရိုဟင်ညာ National Union ရဲ့အတွင်းဘူးအီလီယပ်စ်က VOA ကိုပြောပါတယ
်ဒီရိုဟင်ညာဒုက္ခတွေတွေကအပရှင်လို့မရလို့အပီဘင်္ဂလားဒေ့ကိုရောက်နေကြတာတို့မြန်မာစစ်ပါကျွန်တော်ကတို့နိုင်ငံတကာကိုရော ICC ကိုရော ICJ ကိုရောကျွန်တော်တောင်းဆိုတာရှိပါတယ်လူကြုံတဲ့ကွန်စီဒီကိုကျွန်တော်ထင်ကြတာရှိပါတယ်ကျွန်တော်တောင်းဆိုချာကတော့နိုင်ငံသားအကွင့်ပြင်လေရစီရှိပါတယ်ဒေကီလုံချုံစွာကျွန်တော်ပုံင်းနေရတဲ့ဘက်ကိုပြင်ရှိပါတယ်ကိုနေမျိုးကိုပဲကိုရင်ကိုပဲကိုတွားရှိပါတယ်ကျွန်တော်ဥစားပစ္စည်းကိုအဲ့ဒါဘယ်လိုကောက်ခွင့်မလဲကျွန်တော်အတတ်ကိုဘယ်လိုကောက်ခွင့်အဲ့ဒါတောင်းဆိုရှိပါတယ်မြန်မာစွာပါမအောင်ပြရမယ်နောက်တကဆက်ပြီးတော့ကျွန်တော်ဂျီနိုဆိုက်မလုပ်ဘူးအမသီချော်ရဲအဲ့ဒါဝန်ကင်ပြီးမှကျွန်တော်လူတွေကကိုလို့စိုးရိမ်မှုပါစိုးရိမ်မှုနဲ့ဒီဘင်္ဂလားဒေ့ရှ်မှာဒီလိုတော်တော်ချက်တဲ့နေရာမှာပဲကျွန်တော်နေရတာဖြစ်ပါတယ်ကျွန်တော်အခုသူနေရှိပြီကျွန်တော်ဒီမှာနေရှင်နာမမဟုတ်တာအမြင်ဆုံးပြင်နေပါတယ်ကျွန်တော်ဘင်္ဂလားဒေ့ရှ်ဒုဗတ်ကြီးစခင်မှာလုံးဝမနေနိုင်ပါဘူးကျွန်တော်တော်တော်အကန့်အသတ်နဲ့ဒီမှာနေရတာဖြစ်ပါတယ
် ICC ကိုမြန်မာအစိုးရက၄လပြည့်အစီအခံစာတင်သွင်းမဲ့မေလ23ရက်နေ့မတိုင်ခင်ရက်ပိုင်းအလိုအထိတရားရုံးကနေချမှတ်ထားတဲ့ကြားဖြတ်ရေးယူဆောင်ရဖို့တိုက်တွန်းချက်ဖြစ်တဲ့ရိုဟင်ညာတွေကိုလူမျိုးတုံးတက်ဖြတ်မှုကနေမြန်မာအစိုးရအကာအကွယ်ပေးဖို့ပြတ်ခွက်ခဲ့တယ်လို့နိုင်ငံတကာလူချင်းချမ်းသာ권အဖွဲ့ Amnesty International ကလည်းမေလ22ရက်နေ့မှာထုတ်ပေါ်ပြောဆိုပါတယ်ရခိုင်ပြည်နယ်အတွင်းဒုက္ခသည်စခန်းတွေမှာထားတဲ့ရိုဟင်ညာ 13,600 အပါအဝင်နိုင်ငံတကာရိုဟင်ညာ 63,000 ရဲ့အခွင့်အရေးလွတ်လပ်စွာလှုပ်ရှားသွားလာခဲ့ကျန်းမာရေးဆောင်ရှားမှုတွေညှိပယ်ခံရတာရှိတယ်လို့လက်တလောရခိုင်တပ်တဲ့မြန်မာစစ်တပ်ကြားစီးပရိပခါတွေရဲ့ဒဏ်ကိုလည်းခံနေကြရလို့ဆိုရင်မကင်းဖြစ်ကြောင်းထုတ်ပေါ်ပြောဆိုတာပါပြီးခဲ့တဲ့ဇန်နဝါရီလတုန်းကမြန်မာနိုင်ငံပေါ်မှာကြားဖြတ်စီရင်ချက်၄ချက် ICJ ကချမှတ်ခဲ့ရမှာ၄လအတွင်းမြန်မာစိုးရဘက်ကဆောင်ရွက်မှုတွေကို ICJ ကိုပြန်စီခံရမယ်ဆိုတာပါဝင်ပါတယ်ရိုဟင်ညာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာစိုးရဘက်ကတော့မေလ23ရက်နေ့ကျရင်စီရင်ခံစာကိုအချိန်မီတင်သွင်းလာဖို့ပြင်ဆင်နေကြောင်းနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆက်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်က VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်ကျွန်မစုမမ
ကိုရိုနာဗိုင်းရပ်စ်ကြောင့်အပေါ်လာတဲ့ပြည်ပထားတာကိုဘယ်တော့ပြန်ဖွင့်မလဲလို့ဆုံးဖြတ်ရမှာကပြည်နယ်အစိုးရရဲ့ကိစ္စလို့တမတ်ဒေါ်နယ်ထရမ့်ကအရင်ကပြောထားခဲ့ပါတယ်။နောက်ပိုင်းမှာတော့ပြည်ပထားတွေလုပ်ထားတဲ့ပြည်နယ်အစိုးရတွေကိုဆန္ဒပြနေတဲ့သူတွေကိုသူကထောက်ခံခဲ့ပြန်ပါတယ်။အဲဒီပြည်နယ်တွေဟာနိုဘာလရွေးကောက်ပွဲမှာတမတ်ထရမ့်ပြန်ရည်ခံရဖို့အတွက်အရေးပါတယ်လို့ဒီမိုကရက်အုပ်ချုပ်ရေးဘုတွေအုပ်ချုပ်နေတဲ့ပြည်နယ်တွေလည်းဖြစ်ပါတယ်။ Brian Patton ရဲ့သတင်းလွှာကိုပြောပြပါမယ်။ဘူပန်တွေကတမရထရမ်ဟာကယောဂါကိုတုံ့ပြန်ရမှာနိုင်ငံရေးအမျက်ထုတ်နေတယ်လို့ပြောနေချိန်မှာပဲသူ့ကိုထောက်ခံတဲ့သူတွေကတော့အလုပ်ရှိတဲ့ပြည်သူတွေရဲ့အကျဉ်းချက်တွေကိုသူကထုတ်ပေါ်ပြောဆိုပေးနေတာလို့လည်းပြောပါတယ်။ Pennsylvania, Wisconsin, Michigan ပြည်နယ်အစိုးရတွေကိုဆန္ဒပြနေတဲ့တွေအတွက်တော့တမရထရမ်ကစိတ်သဘောထားချင်းတိုက်ဆန်တဲ့မိတ်ဆွေတယောက်ဖြစ်လာပါတယ်
။ There are a lot of protests out there.And
ဆန္ဒပြနေတွေကအများကြီးရှိတာသတိထားမိတယ်။တချို့ပြည်နယ်အုပ်ချုပ်ရေးမှုတွေတလွဲတချို့အများလုံးနေသလားလို့ကျွန်တော်ထင်မိတယ်လို့ပြောတာပါ။အဲ့ဒီပြည်နယ်တွေမှာ2016သမရရွေးကောက်ပွဲတုန်းကသမရထရမ့်အနိုင်ရခဲ့တာဖြစ်လို့အခု2020ရွေးကောက်ပွဲမှာလည်းအဲ့ဒီပြည်နယ်တွေကမဲတွေကအဆုံးဖြတ်ပေးလာနိုင်ပါတယ်။ထရမ့်ကိုထောက်ခံသူတွေကတော့ဒီမိုကရက်အုပ်ချုပ်ရေးမှုတွေကတသက်ချက်တွေတရားလွန်ချမှတ်ထားတယ်လို့ပြောပြီးသမရကအခုလိုဝေဖန်တာမှန်ကန်တယ်လို့ထင်ကြပါတယ
်။ He wants to allow states to determine their lockdowns.
အပေါ်လာပြည်ပြင်ထားတဲ့ကိစ္စပြည်နယ်တွေကဆုံးဖြတ်ဖို့တမန်ထရမ့်ကလိုလားပါတယ်။ဒါပေမဲ့ဒါကဘောင်ကျော်လုံးနေတဲ့သူတွေကိုမဝေဖန်ရဘူးလို့ဆိုလိုတာတော့မဟုတ်ပါဘူး။ကာယောဂါရေးပြည်နယ်တွေကိုအာဏာပေးပြီးမှပြည်နယ်အုပ်ချုပ်ရေးမှုတွေကိုဝေဖန်တိုက်ခိုက်ပြီးရှင်းအောင်မညီလုပ်နေတာကတမန်ထရမ့်ကနိုင်ငံကြီးကသူ့ပြည်ကိုတခြားလူတွေစီကိုလွှဲချနေတာကြောင့်လို့အမေရိကန်တက္ကသိုလ်ကကပရီဆာဖာရိုကပြောပါတယ်
။ If he is able to basically you know
ဒီရှိကံကိုဟိုဘက်ရင်းလိုက်ဒီဘက်ရင်းလိုက်ဖြစ်တဲ့ပြည်နယ်တွေက
ပြည်내အုပ်ချုပ်ရေးမှူးတွေနဲ့သူနဲ့မဆိုင်ဘူးဆိုပြီးခွက်ခွက်ခြားခြားနေပြနိုင်ရင်စီးပွားရေးထိခိုက်နေရတာငါကြောင့်မဟုတ်ဘူးညီတို့ကြောင့်ဆိုပြီးသူတို့ကိုအပြစ်ပြောနိုင်တာပေါ့လို့ပြောပါတယ်။ကမ္ဘာမှာကုနာဘရက်စ်ကုဆက်ခံရဆုံးနိုင်ငံကအမေရိကန်နိုင်ငံဖြစ်ပြီးအခုချိန်ထိလူ6000ကျော်သေဆုံးခဲ့ရတယ်လို့စီးပွားရေးလုပ်ငန်းအများစုကရန်နာခဲ့ရတာကြောင့်လူသားပေါင်းများစွာအလုပ်ပြုတ်ခဲ့ရပါတယ်။ကြည်ကြပြပြယောဂဆစ်ဆေးနိုင်တဲ့အားနဲ့ယောဂကိုမျက်ခြေမပြတ်စောင့်ကြည့်နိုင်တဲ့အခြေအနေအမေရိကန်နိုင်ငံမှာမရှိသေးတာကြောင့်ကျွန်မရဲ့တာဝန်ရှိသူတွေကစိုးရိမ်နေတဲ့ကြားကဒမရထရမ်ကစီးပွားရေးပြန်ဖွင့်ဖို့တွန်းအားပေးနေတာပါ။ဒမရကလူစုလူဝေးကိုထောက်ခံအားပေးနေတဲ့ဗျူဟာကလည်းကယောဂအကြက်တဲမှာသူညံ့နေတာကိုမသိမသာပြနေတယ်လို့လည်းနိုင်ငံရေးအခက်အခဲတွေကပြောပါတယ်။ George Washington တက္ကသိုလ်ကမက်ထရူဒါလက်က
On one level he's saying hey you know re-elect me
ဒီဘက်မှာတော့လူတွေကိုကျွန်တော်ကိုပြန်ရွေးပါစီးပွားရေးပြန်ကောင်းအောင်လုပ်ပေးမယ်လို့ပြောနေတယ်လို့ဒီဘက်မှာလည်းပြည်내ရင်းနဲ့ပြည်내ကောင်းဆောင်တွေကိုကျွန်တော်ထိထိရောက်ရောက်မအုပ်ချုပ်နိုင်ဘူးလို့ပြောနေတယ်လို့ဖြစ်နေပါတယ်လို့ပြောပါတယ်အခုတော့ American ကပြည်내50စလုံးစီးပွားရေးပြန်ဖွင့်ပေးခဲ့ပြီး COVID-19 ကိုစမှုပုံများလာတာကိုလည်းတွေ့နေရပါတယ်ဒါတွေကလာမယ့်နိုဝင်ဘာလရွေးကောက်ပွဲအပေါ်ဘယ်လိုရိုက်ခတ်မှုရှိမလဲဆိုတဲ့အတွေ့အကြုံနဲ့ရေးမြောင်မှုတွေလည်းပိုပြီးများပြားလာပါတယ်ခင်ဗျာကျွန်တော်ရေးမထောင်ပါ
UAE American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုစမခင်မြွှေကတင်ဆက်ပေးပါမယ်။မေလ7ရက်နေ့ဟာခေတ်သစ်သူများပြည်နည်းပညာတွေကိုနောင်လာနောက်သားတွေကိုမျိုးစေ့ချပေးခဲ့တဲ့ခယုနာရှင်မိရေရှင်မအဖြစ်ကဘာကဂုံပြုခေါ်ဆိုခံရသူသူနာပြုဆီယာမဖလော်ရန်စ်နိုင်တင်ကြီးရဲ့နှစ်နေရာပြည့်မွေးနေ့ဖြစ်တယ်လို့သူကဂုံပြုတဲ့ကမ္ဘာသူနာပြုများနေလည်းဖြစ်ပါတယ်။ဝီနာဒယ်ရီကိုပြည်သူဆောက်ရှောက်တဲ့နေရာမှာစေတနာမြေတားရှိထားပြီးအထက်ရောက်ဆုံးကုသပေးနိုင်မယ့်ဤစနစ်တွေကိုချမှတ်ပေးခဲ့တယ်လို့ယောဂဘုကုဆတ်ပြန့်ပွားမှုတွေကိုထိန်းချုပ်နိုင်အောင်လက်ကိုမကြမကြာတန့်ရှင်းစင်ကြယ်အောင်စေကြောဖို့ဆိုတဲ့အလေးအထားကောင်းတွေကိုလေ့ကျင့်ပြုထောင်ပေးခဲ့တာကြောင့်ကမ္ဘာဆေးဘက်ဆိုင်ရာသမိုင်းမှာတော့ထင်ရှားတဲ့အမျိုးသမီးတစ်ယောက်ပဲဖြစ်ပါတယ်။ပုံမှန်လက်ရှိကြဘူးဆိုရာပါဝင်သူချမှတ်ခဲ့တဲ့သူနာပြုနည်းလမ်းတွေကဒီကနေ့အထိအများပြည်သူကျမ်းမာရေးအတွက်အကျိုးပြုနေစေပဲဖြစ်ပါတယ်။ဒီကနေ့ကမ္ဘာတစ်ဝန်းကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးမှာရှီတန်ကနေပါဝင်နေကြတဲ့သူနာပြုအမျိုးသားအမျိုးသမီးတွေနဲ့အတူမိလာထဲမှာကြားရောက်တဲ့မိရရှင်ဖလော်ရန်စ်နိုင်တင်ဂေးရဲ့အနှစ်နေရာပြည့်မွေးနေ့ကိုဂုဏ်ပြုရတဲ့အနေနဲ့နိုင်တင်ဂေးရဲ့ဘဝတစ်စိတ်တစ်ပိုင်းနဲ့သူ့ရဲ့သမိုင်းဝင်စွမ်းဆောင်ချက်တချို့ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာစူးစီးတင်ပြပေးပါမယ်ရှင်။ဒီနေ့ကမ္ဘာတဝန်းဒီနေ့တန်းနဲ့ချီထူးဆက်ခံရတဲ့ကိုရိုနာဗိုင်းရပ်စ်ပိုးဟာလူတွေရဲ့ကျန်းမာရေးအသေးနဲ့တကွေအသက်ရှင်ရေးဘယ်လောက်ထိအရေးပါတယ်ဆိုတာကိုနှိုးဆော်လိုက်တာပဲဖြစ်ပါတယ်။လက်ကိုပုံမှန်စီချင်းအဖြစ်ပိုးမွှားတွေကိုတည်စေနိုင်ပြီးလူအသက်ပေါင်းများစွာကိုကယ်တင်နိုင်တယ်ဆိုတာကိုလက်တွေ့ဖြစ်ရတွေနဲ့ပြခဲ့ပြီးလူတွေအတွက်တကွေအသက်ရှင်ရေးအလေးအကျင့်ကောင်းတွေကိုလူငယ်တဲ့နှစ်တရာကျော်200နီးပါးကလေးကညွှန်ကြားပြသပေးခဲ့သူကတော့မီးရင်ရှင်မလေးနိုင်တင်ကြီးလို့ကဘာကတည်ကြတဲ့ဗြိတိန်နိုင်ငံကသူနာပြုဆရာမဖလော်ရန်စ်နိုင်တင်ကြီးပဲဖြစ်ပါတယ်။1853ခုနှစ်ကဗြိတိန်ပြင်သစ်နဲ့တူရကီမဟာမိတ်တပ်ဖွဲ့တွေနဲ့တစ်ဖက်မှာရုရှားအင်ပါယာတို့အကြားခရိုင်းမီးယားစစ်ပွဲဖြစ်ပွားနေတဲ့အချိန်ဒီကနေ့ခေတ်တူရကီနိုင်ငံအစ္စတန်ဘူမြို့ကစကူတရီဆေးရုံမှာဒယန်ရစစ်သားတွေကိုတွားရကုသပေးခဲ့တဲ့သူနာပြုဆရာမနိုင်တင်ကြီးဟာဒယန်ရစစ်သားတွေနဲ့ပြည်နေတဲ့ဆေးရုံမှာကာလဝမ်းယောဂနဲ့ဥယောင်ငန်းဖျားလိုကုဆက်ယောဂတွေနဲ့ကြုံနေရတဲ့အချိန်လူနာတွေကိုပြုစုဆောင်ရှောက်ပေးခဲ့သူဖြစ်ပါတယ်။ဆေးရုံကိုရောက်လာတဲ့ဗြိတိန်စစ်သားတွေဟာစစ်ပွဲထဏာကြောင့်တိတ်ဆုံးရတာထက်ကုဆက်ယောဂတွေကြောင့်တိတ်ဆုံးရတာက10ဆလောက်ပိုများနေတာကိုနိုင်တင်ကြီးကသတိပြုမိခဲ့ပါတယ်။ဒါကြောင့်လူနာရီရဲ့တကူရီတန့်ရှင်းရေးနဲ့မေလာစနစ်ကောင်းမွန်အောင်ဆောင်ရွက်ပေးခဲ့တယ်လို့လူနာကရင်အိယာတွေကိုတန့်ရှင်းမှုရှိအောင်လေဝင်လေထွက်ကောင်းအောင်လူဝတ်တဲ့အစာအာဟာရရရှိအောင်စသဖြင့်သူတင်ပြောင်းလဲမှုတွေကိုအဖက်ဖက်ကလုပ်ပေးခဲ့ပါတယ်။ အဲ့ဒီအချိန်တုန်းကနိုင်တင်ကြီးရဲ့ကြိုးပမ်းမှုတွေဟာအခုအချိန်ထိအရေးပါအရာရောက်နေတော့မယ်လို့လန်ဒန်မြို့မှာရှိတဲ့ Florence Nightingale ပြားရဲ့ညွှန်ကြားရေးမှူး David Green ကပြောပါတယ်
။ Nightingale is certainly very relevant today because of the absolutely pioneering work that she did regarding hygiene, particularly the washing of hands, making sure that there is
Nightingale ဟာသူ့ရဲ့ရှေ့ဆောင်လမ်းကြောင်းကြိုးပမ်းဆောင်ရွက်မှုတွေကြောင့်ဒီကနေ့ကျွန်တော်တို့ခေတ်အထိအကျိုးပြုနေစေပါပဲ။တဘိုးရတန်ရှင်ရဲ့အတွက်သူတို့ဖြင့်လက်တွေပုံမှန်စီးဖို့လမ်းညွှန်ခဲ့တယ်လို့လူနာတွေကိုအကောင်းဆုံးပြုစုဆောင်ရှောက်နိုင်ဖို့ဘယ်လိုလူနာမျိုးပဲဖြစ်ဖြစ်ပြုစုဆောင်ရှောက်တဲ့အခါမှာကောင်းမွန်တဲ့အလေးအထားတွေကိုလိုင်နာဆောင်ရွက်ကြဖို့တာဝန်ကျေပွန်မှုနဲ့ညှင့်မာတဲ့စံတန်ဘိုးတွေထားရှိနိုင်ဖို့အတွက်ရှေ့ဆောင်လမ်းပြခဲ့လို့ပါပဲ
။၁၉ရာစုခေတ်လယ်ကာလဖြစ်တဲ့အဲ့ဒီအချိန်ကဆေးရုံတွေဟာညစ်ပတ်ပေးရပြီးအသေးအံနာမကျန်းဖြစ်နေသူတွေနဲ့ပြည့်နေတဲ့နေရာတွေဖြစ်ပြီးဘယ်သူကမှအဲ့ဒီလိုနေရာမျိုးမှာအလုံးမလုံးချင်ကြပါဘူး။လူအဖွဲ့အစည်းအတွင်းအနှိမ့်ဆုံးအလွာကလူတွေသာလှုပ်ကြတဲ့အလုပ်မျိုးသူနာဖြစ်အလုပ်ဆိုရင်နေကြတဲ့အလုပ်တစ်ခုအဖြစ်သတ်မှတ်ခဲ့ကြတာပါ။ဒါပေမဲ့ Nightingale ကဒီယူဆပြောင်းလဲသွားတဲ့အချိန်သူနာဖြစ်အကြံနဲ့နည်းပညာတွေကိုအဆင့်တန်းမြင့်မအောင်လုပ်ပေးခဲ့ပြီးအရေးပါတဲ့ပြည်သူ့ကျန်းမာရေးလုပ်ငန်းကြီးတစ်ခုဖြစ်လာအောင်မျိုးစေ့ချပေးခဲ့ပါတယ်။ဒီနေရာမှာ Nightingale မွေးဖွားခြင်းပုံကိုအကျိုးချုပ်ချုံပြောပြရရင်တော့ဖခင်ကဗြိတိန်ပြည်ပရှင်တထေးကြီးမိခင်ဖြစ်သူကလည်းမျိုးရိုးစင်ဆက်ကုန်တယ်မိသားစုကနေဆင်းသက်လာတဲ့ကြွယ်ဝတဲ့သူတဦးဖြစ်ပြီး Nightingale ကိုတော့အီတလီနိုင်ငံ Florence မြို့မှာ1820ခုနှစ်မေလ12ရက်နေ့မှာမွေးဖွားခဲ့တာပါ။သူမွေးတဲ့မြို့ကိုယူပြီး Florence Nightingale ဆိုတဲ့နာမည်ကိုရခဲ့တာပါ။ပညာတတ်လူချမ်းသာမိသားစုကနေမွေးဖွားခြင်းတဲ့သူဖြစ်ပေမဲ့လို့အဆောင်ရောင်ပကာသနာတွေမှာပျော်မွေ့မနေပဲနာကျင်ဝေဒနာခံစားနေရတဲ့သူတွေနွမ်းပါနေကြတဲ့သူတွေအတွက်လူဝတ်တဲ့ကျမ်းမာရေးပြုစုဆောင်ရှောက်မှုတွေပေးနိုင်ဖို့သူ့ဘဝတစ်လျှောက်ကြိုးပမ်းခဲ့ပါတယ်။ Nightingale ကခရိုင်းမီးယားစစ်ပွဲကာလအတွင်းညဘက်အိတ်ချိန်တွေမှာတော့မနာမနေပဲမိရင်တစ်လုံးနဲ့လူနာတွေကိုလိုက်လံကြည့်ရှုဆောင်ရှောက်ပြုစုပေးခဲ့တာကြောင့် The Lady with the Lamp မိရင်ရှင်မလေး Nightingale ရဲ့လို့အမည်ထင်ခဲ့ပါတယ်။Nightingale ပြတဲ့ညွှန်ကြားရေးမှူး David Green ကတော့ Nightingale ဟာတိုင်းပြည်အတွက်တရေကောင်းတယောက်ပါပဲလို့ပြောပါတယ်
။ She was the hero the nation needed during the Crimean War at the times when things went very very badly for the UK. There wasn't a military hero, there wasn't a political hero from that conflict.
ဒီနိုင်ငံအတွက်သာသာရရအမတန်ဟိုးမှဆိုးရွားနေတဲ့အချိန် Crimea စစ်ပွဲကာလအတွင်းမှာသူဟာနိုင်ငံအတွက်သူရဲကောင်းတယောက်ပါပဲ။အဲဒီစစ်ပွဲမှာစစ်သူရဲကောင်းဆိုတာလည်းမရှိခဲ့ဘူး။နိုင်ငံရေးသူရဲကောင်းဆိုတာလည်းမထွက်ပေါ်ခဲ့ဘူး။အဲ့လိုအချိန်မှာ Nightingale ဟာသူရဲကောင်းတယောက်အဖြစ်စွမ်းဆောင်ပြနိုင်ခဲ့ပါတယ်
။ Nightingale ရဲ့ပြင်းထန်တဲ့ကြိုးပမ်းမှုတွေကြောင့်ပဲ Scutari ဆေးရုံမှာကုသရောဂါတွေကြောင့်သိဆုံးတဲ့လူနာတွေတိတိတသားကျဆင်းသွားပါတယ်။ဒီလိုပြောင်းလဲလာတဲ့အချိန်တွေကိုလည်းထောင်ဝင်ရှိသူတွေသိအောင် Nightingale ကကြိုးပမ်းခဲ့ပါတယ်။အခြေအနေတွေဘယ်လိုအချိန်မှာဘယ်လိုတိုးတက်ပြောင်းလဲသွားခဲ့လဲဆိုတာကိုစနစ်တကျစာရင်းပြုစုပြီးမှတ်တမ်းတင်ခဲ့တယ်လို့သူရဲရဲ့မှတ်တမ်းစာတို့တွေတောင်းတဲ့ချီးပီးရှိပါတယ်။ဥဆက်ယောဂါတွေကိုထိန်းချုပ်နိုင်အောင် Nightingale လမ်းညွှန်ပေးခဲ့တဲ့အလေးချိန်ကောင်းတွေကဒီနေ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဖြစ်နေချိန်မှာအရေးပါအရာရောက်နေဆဲပဲလို့လန်ဒန်မြို့က Guy's and St Thomas NHS Foundation Trust အဖွဲ့ကသူနာပြုအကြီးအကဲ Elin Seals ကပြောပါတယ
် The principles remain is just exactly the same today as they did 200 years ago which is you need to wash your handsand you need to make sure that the environment you work in
လုံးဝနေပေါင်း100လောက်တော့လိုပါပဲဒီအခြေခံစီးမြင့်တွေကဒီကနေ့ခင်မာလဲပြောင်းလဲမသွားပါဘူးလက်ကိုပုံမှန်ဆေးရမယ်ကိုအလုပ်လုပ်တဲ့နေရာတဝန်းကျင်ကတန်ရှင်းတည့်ရနေရမယ်ဆိုတာတွေပြီးတော့ပို့ပြော့ရေးကြည့်တာကတော့လူနာတွေကြားမှာနေရာတစ်ခုချထားဖို့ ਨੇ ဆေးရုံတွေမှာလေဝင်လေထွက်ကောင်းဖို့လိုအပ်တယ်ဆိုတာတွေပါပဲ
လူငယ်တဲ့နှစ်နေရာလောက်ကနေအခုအချိန်မှာခေတ်တွေနေရာတွေမတူတော့ဘူးဆိုပေမဲ့အခြေခံလှုပ်ဆောင်ရမယ့်စီးနင်းစည်းကမ်းတွေကတော့အတူတူပါပဲအရင်ခေတ်ကနိုင်တင်ကင်းတဲ့သူနာပြုတွေစစ်ပွဲတွေကြားမှာလူနာတွေကိုပြုစုခဲ့ရပြီးဒီကနေ့ခင်မာကတော့သူနာပြုတွေဟာကိုဗစ် -19 ဆိုရဲမမြင်နိုင်တဲ့ရန်တွေကိုရင်ဆိုင်တိုက်နေကြရတာပါဒါပေမဲ့မတူတာကတော့လူငယ်တဲ့နှစ်တရာကျော်နှစ်ရာနီးပါးကအမျိုးသမီးတွေဟာဒီကနေ့ဖြစ်အမျိုးသမီးတွေလို့လူမှုအတိုင်းအဝိုင်းအတွင်းမှာတန်းတူညီမျှဆက်ဆံတာကိုမခံရတဲ့ကြားကနေသူတို့ကိုအတိအမှတ်ပြုလာအောင်ရုန်းကန်ကြိုးစားခဲ့ကြတာပါ
So I think it's easy for us to say that nursing was born out of the drive that hospitals should do the sick no harm and the focus on good infection control practices and things
သူတို့ပြောလို့ဆိုတာဒီလိုပါပဲရှင်ဆေးရုံတွေမှာလူနာတွေထိခိုက်နာကျင်မှုမခံစားရအောင်ကုသရောဂါတွေထိန်းချုပ်နိုင်မယ့်နည်းလမ်းတွေကိုအလေးထားပေးရတယ်ဆိုတာမျိုးတွေအခုချိန်မှာကျမတို့ပြောရတာတော့လွယ်ပါလိမ့်မယ်ဒါပေမဲ့ဒီကနေ့ကျမတို့လူမှုအတိုင်းဝိုင်းမှာရှိတဲ့တန်းတူညီမျှမှုမျိုးကအဲ့ဒီအချိန်မှာအမျိုးသမီးတွေမှာမရှိခဲ့ပါဘူးတကယ်ကိုလေးစားအံ့ဩစရာကောင်းတဲ့အမျိုးသမီးတယောက် တကယ်ကြီးမားတဲ့အောင်မြင်မှုတွေရအောင်လို့ဆွမ်းဆောင်နိုင်ခဲ့တဲ့သူတယောက်ပါဒီကနေ့အချိန်သူသာရှိနေမယ်ဆိုရင်ဘလို့ပေးဆက်မှုမျိုးတွေနဲ့ဘလောက်ဆွမ်းဆောင်ပြမလဲဆိုတာတွေးကြည့်ရင်တကယ်ချီးကျူးစရာပါရှင်
ခရီးမားစစ်ပွဲအတွင်းသူရဲ့ဆွမ်းဆောင်ချက်တွေကြောင့်ပြိမဲ့ပြုခံခဲ့ရတဲ့နိုင်တင်ကေးဟာဗြိတိန်ဆိုရကသူ့ကိုဂုဏ်ပြုပေးရတဲ့လူရန်ငွေတွေကိုကိုချိုးအတွက်မတုံးဘဲ1860ခုနှစ်မှာနိုင်တင်ကေးသူနာပြုချောင်းကိုတည်ထောင်ခဲ့ပါတယ်။လန်ဒန်မြို့စိန့်သောမတ်ဆေးရုံမှာအခြေစိုက်တဲ့ဒီသူနာပြုချောင်းကနေသူနာပြုပေါင်းများစွာကိုမွေးထုတ်ပေးခဲ့တယ်လို့ဒီကနေ့ခေတ်အထိအဆင့်တန်းမီနေဆဲဖြစ်တဲ့သူနာပြုအတတ်ပညာတွေနဲ့နှီးစနစ်တွေကိုမျိုးစေ့ချပေးခဲ့ပါတယ်။စစ်ပွဲပြီးအထွေလူနာတွေကိုပြည်သူဆောက်ရှောက်ရာကနေယောဂကူးဆက်ခံရပြီးနာမကျန်းဖြစ်တဲ့အတိုင်းအောင်နိုင်တင်ကြီးကတော့အနားမယူခဲ့ပါဘူး။စစ်ကမှတ်တမ်းများ Notes on Hospitals နဲ့သူနာပြုစုနီးမှတ်တမ်းများ Notes on Nursing ဆိုတဲ့မှတ်တမ်းစာပေတွေရေးသားခဲ့ပြီးနောင်လောက်နောက်သားတွေအတွက်အရေးကြီးတဲ့ကျန်းမာရေးဆိုင်ရာအချက်အလက်တွေကိုမျှဝေပေးခဲ့ပါတယ်။1930ခုနှစ်အသက်60အရွယ်ကွယ်လွန်တဲ့အချိန်အထိကျန်းမာရေးနဲ့ပတ်သက်တဲ့ပညာရေးလုပ်ငန်းတွေကိုလုပ်သွားခဲ့ပါတယ်။လူသားတွေအတွက်ကျန်းမာရေးကောင်းကျိုးချမ်းသာခံစားရစေနိုင်မယ့်နည်းလမ်းတွေကိုလမ်းပြပေးခဲ့တဲ့နိုင်တင်ကေးဟာစီးပညာသမိုင်းသူနာပြုသမိုင်းမှာတော့ဘယ်တော့မှပြပြတ်သွားမယ့်သူတရားမဟုတ်ပါဘူး။သူကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့မွေးနေ့မေလ12ရက်နေ့ကိုကမ္ဘာသူနာပြုများနေ့အဖြစ်ကမ္ဘာကသတ်မှတ်ခဲ့တယ်လို့အများပြည်သူကျန်းမာရေးနဲ့သူနာပြုအတတ်ပညာတွေမှာထူးခြားတဲ့သူတွေစံပြထိုက်တဲ့စွမ်းဆောင်မှုတွေဆောင်ရွက်ခဲ့ကြတဲ့သူနာပြုတွေကိုနှစ်စဉ်နှစ်တိုင်းဒီလိုနေ့မှာ Florence Nightingale စုချီးမြှင့်လာတာ1912ခုနှစ်ကတည်းကဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းဒီစုရထားသူ၄ဦးရှိပါတယ်။ခေတ်သစ်သူနာပြုစနစ်ကိုစတင်ပေးခဲ့တဲ့သူနာပြုမိခင်ကြီး Florence Nightingale ဟာဆေးသက်ဆိုင်ရာသမိုင်းမှာအရေးပါလာတယ်လို့တချိန်ကလူမှုရေးမများကြမှုတွေနဲ့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံမှုတွေကိုကျွမ်းလန်ပြီးအမျိုးသမီးတယောက်ရဲ့စွမ်းဆောင်မှုတွေကိုစူးစူးခြားခြားပြသနိုင်ခဲ့သူဖြစ်တဲ့ဆရာကိုတင်ပြရင်းနဲ့ပဲဒီသတင်းပတ်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်။ကျွန်မခင်ဗျပြပါရှင
်။ကုဒဝတ်တူဒါဆောင်တဲ့အမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတတွေစီးနေတဲ့ Air Force One လေယာဉ်ပုံစံတိဆောက်ထားတဲ့ပြလိုက်လေယာဉ်ကိုတွားပြီးတော့ကြည့်ရမှာပါ။ဒီအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ။Air Force One လေယာဉ်ဟာအမေရိကန်သမ္မတကမ္ဘာတစ်ဝန်းခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါ။အခုခါမှာတော့ဒီလေယာဉ်ကြီးထဲမှာဘလို့ဖွဲ့စည်းတိဆောက်ထားတာလဲ။သမ္မတကလေယာဉ်နဲ့ခီးသွားတဲ့အခါမှာဘလို့စားတော့နေထိုင်လဲ။ဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါ။လူအများစုအတွက်တော့လေယာဉ်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမ္မတစီးနင်းတဲ့ Air Force One လေယာဉ်ကတော့သူ့အတွက်ဝင်းဟင်းတွေကရုန်းကန်တဲ့အိမ်ဖြစ်ပါတယ်။အခုခါမှာတော့ Air Force One လေယာဉ်ကိုဘလို့ဖွဲ့စည်းတိဆောက်ထားလဲဆိုတာလူအများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရမှာပြသထားပါတယ်။ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforceoneexperience.com မှာဝင်နိုင်ပြီးတော့ဝင်ကြီးက30ပါလူရမ်းများတဲ့အချင်းဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်ဦးတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့အဆင့်မှုဒန်းတွေကတော့$22ပဲပေးရမှာပါအသက်4နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တနာရီလောက်ကြာပါတယ်အဲ့လိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲ့ဒီနေရာတွေအကြောင်းဖုံးမနီတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တဆင့်ကို Air Force One လေရင်အဖြစ်အသုံးများတဲ့ Boeing 747လေရင်ပုံစံနဲ့တထက်ထဲတူအောင်ပြင်ဆင်ထားတာပါဒီလေရင်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေရင်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ
် You should be standing by the massive engineFeel free to walk up to it.
အင်ဂျင်ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တုံအကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမယက်မနာပြန်တက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အန္တရာယ်ရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေယာဉ်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်တက်နိုင်တာပါတကယ်တော့လေ Air Force One လို့ခေါ်တာဟာသမရစီးနင်းတဲ့လေယာဉ်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယွင်းမရှိအောင်အတွက်နာမည်ပေးထားတာပါသမရတက်တန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒ ဒီလေရင်ကိုပဲစီးနေတဲ့အခါမှာတော့ Air Force 1လို့မခေါ်တော့ပါဘူ
း An Air Force 1 has also carried the bodies of our deceased presidents on one final ride to their place of rest.
ဒါပြင်ကွယ်လွန်သွားတဲ့သမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေ့ပြောင်းတည်ယူရမှာလဲ Air Force 1ကိုအသုံးပြုပါတယ်သမရ John F. Kennedy လင်ဒန်ဂျွန်ဆန်ရဲ့တမရဖို့တို့ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါတယ်2004ခုနှစ်ကတမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူတမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်လေရင်ရဲ့ရှေ့ပိုင်းမှာတော့တမရရဲ့အေကန်းအိတ်ခန်းနဲ့အစီဝေကန်းရုံးခန်းတွေရှိပါတယ်တမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ် Air Force လေရင်ပေါ်မှာတမရအခန်းထဲကလွဲလို့လေရင်မှုတွေအတွက်သာအိတ်ရရှိပါတယ်တမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်နဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါတမရစီးတဲ့လေရင်ဆိုပေမဲ့ဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်ပါအစီအွေကန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေ4000အမြင့်ကရုံးကန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ပီကွက်တွေမမှောက်အောင်အထင်းကွက်တွေလုပ်ထားတယ်လို့အစီအွေထိုင်ကုန်တွေမှာဆိုရင်လေ sea belt ထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲ့နောက်ကယ်လျက်ကတော့တမရယုံအဖွဲ့ဝင်တွေတမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါတယ် Air Force 1လေရင်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူးဟာဝီဖရန်ကလင်ကသမ္မတဘီလ်ကလင်တန်လက်ထက်ကသမ္မတနဲ့ကတောက်ကဆဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up. He only had 2.5 hours sleep. So I came in and I went
သူကနှစ်နာရီခွဲလောက်ပဲအေးရသေးတယ်။နှိုးကိုအချင်းချနေပါပြီ။ဒါကြောင့်သူ့အေးရသွားပြီးအသားလေးကြီးလိုက်တဲ့သူကနည်းနည်းလှုပ်သွားပါရယ်။ပြီးတော့အသံထွက်ပြီးညီးပါရယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုရင်မနှိုးနဲ့ပေါ်ဆိုပြီးပြောပါတယ်ဒါကတော့အမေရိကန်သမရရဲ့တရားအမိန့်ပေါ့ဗျာ
လေအမှုတန်းနေအနေနဲ့သမရတွေနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလဲရှိနေတာပါ1989ခုနှစ်ကနေ1993ခုနှစ်အထိသမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်သမရအတွဲစားတောက်ဖွဲရပြင်ဆင်ပေးရတဲ့လေရင်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush, he was pretty much a regular standard. He didn't have any specific.
မဘုတ်ကဘာဖြစ်ဖြစ်စားသူပါဘယ်လိုစားကျင်လဲဘာစားကျင်လဲဆိုတာမျိုးလည်းမရှိပါဘူး။တခုပါပဲသူကပန်းကော်ဖီဇိမ်းကိုမကြိုက်တော့အဲ့ဒါမပအောင်ရှောင်ပြီးပြင်ဆင်ပေးရပါတယ
်။ Becky Shorts ကတော့ Air Force 1မှာပထမဆုံးအမျိုးသမီးလေယာဉ်အမှုတန်းဖြစ်လာသူပါ။1982ခုနှစ်ကနေ1989ခုနှစ်ထိတမရတာဝန်ယူခဲ့တဲ့သမရရော်နယ်ရီဂန်လက်ထက်မှာစတင်အလုပ်လုပ်ကင်ခဲ့တာပ
ါ When I was hired my official photograph with President Reagan
လေယာဉ်အမှုရန်ဖြစ်လာတော့သမရရီဂန်နဲ့မတန်းတပ်ပုံရိုက်တဲ့အခါမှာသူကပခုံးကိုဖက်ထားပါလေပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေသမရကဖက်လက်တကင်းနေတတ်သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးတို့တွေအားလုံးပေါင်းမိဖို့တဲ့အခါခြေတစ်ဖက်အရင်ရှိုးသွင်းပြီးမှနောက်တစ်ဖက်ကိုထဝရရတာဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ
Air Force 1လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တဲ့လေအများပြားရှိနေတာပါ1963ခုနှစ်နိုဝင်ဘာလထဲမှာသမ္မတ John F. Kennedy လှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမ္မတ Lyndon Johnson ဟာ Air Force 1လေယာဉ်ပေါ်မှာသမ္မတအဖြစ်ကျန်းသက်စွာကျင်းပခဲ့မှုရတယ်သမ္မတစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမ္မတ Eisenhower လက်ထက်မှာ Air Force 1လို့နာမည်ပေးခဲ့တာပါအခုလို Air Force 1လေယာဉ်ပုံစံတူတည်ဆောက်ပြီးတော့အမေရိကန်ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့ The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုသမရစီးနင်းလင့်ရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာအမေရိကန်ပြည်ထောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးတိတ်ပန်တဲ့ညပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျမခင်မျိုးသက်ပါ။ K
ဒီတစ်ပတ်တော့ကမ္ဘာတစ်လွှာလူပေါင်းတန်းနဲ့ချီးပြီးအကူးဆက်ခံနေရတဲ့ COVID-19 virus ပိုးရဲ့ mutation လို့ခေါ်တဲ့သတိပြောင်းလဲမှုဆင်ခဲဖြစ်တာဟာဘလောက်ရေးပါတယ်ဆိုတာကိုပြောပြပေးပါမယ်။ယူတာပြည်နယ်ဘရီခမ်မြန်တက္ကသိုလ်ကအနုစီဝပေးတာဘွဲ့တော်ကျောင်းသူမတ်ကင်ဆာဝင်းကျေကိုနည်းနဲ့တင်ပြပေးပါမယ်။အဲ့တော့ဒီ mutation ဆိုတဲ့သဘောလေးကိုလည်းလည်းဆက်ပြီးရှင်းပြပေးတာကြောင်းနေတဲ့သဘောပဲနော်
မျိုးဗီဇာ mutation ဆိုတဲ့ဟာကြတဲ့စီလီယံဘာသာပြောင်းရင်တော့မျိုးဗီဇာဆင်ခဲပြောင်းလဲသွားတာပေါ့နော်ဘယ်လိုမျိုးပြောင်းလဲသွားလဲဆိုတဲ့ဟာကြ virus တွေမှာဆိုရင်သူကဒီလူကိုပဲထားလိုက်ကူးနေတာလည်းရှိသေးတယ်တခြားသတ္တဝါကနေလူကိုပြောင်းလာတယ် virus မျိုးတွေလည်းရှိတယ်ဥပမာပြောရမယ်ဆိုရင် HIV လိုမျိုးဟာမျိုးဆိုရင်တော့သူတို့ပြောင်းခဲ့တယ်မြောက်တွေမှာ normal သူ့သူဖြစ်နေတော့မှပုံမှန်တမယိုးကျဖြစ်နေတာပဲဒါပေမဲ့လူတွေစီပြောင်းလာတယ်ဆိုလူတွေစီမှာပို့ပြီးတော့ရောဂါတွေဖြစ်လာကြတယ်အဲ့လိုနေရာတွေနေရာကိုပြောင်းလဲမျိုးဗီဇာကနည်းနည်းလေးတော့ပြောင်းလာတယ်ဘာလို့လဲဆိုတော့ကူးတဲ့အကောင်မတူတဲ့အတွက်ကြောင့်မလို့ဝင်ရတဲ့ပုံစံဝင်တဲ့အခါမှာ cell တွေပေါ်ကိုဘယ်လိုမျိုးပေါင်းနေနောက်ပြီးတော့လူတွေရဲ့ cell တွေကိုရောက်သွားပြီးဘယ်လိုမျိုး effect တွေပြန်ဖြစ်တယ်ဆိုတဲ့ဟာတွေကကွာသွားတယ်အဲ့လိုမျိုးတို့လူတွေရဲ့ cell တွေကိုရောက်သွားပြီးအသက်ရှင်လို့ရအောင်လို့တို့ရဲ့မျိုးဗီဇာနည်းနည်းလေးတော့ပြောင်းရတယ
် COVID-19 ရောဂါဖြစ်တဲ့ဒီ SARS-CoV-2 ပါဘယ်သတ္တဝါနေပြီးတော့ဒီ virus ပေါ်ရောက်လာတယ်ဘယ်မှာစတယ်ဆိုတဲ့ origin လေးပေါ့နော်ပြောပြပေးပါ
COVID-19 က the coronavirus family virus or coronavirus ကသူ့သူမိသားစု virus အကြီးကြီးတစ်ခုရှိရဲ့သူ့မှာပုံမှန်တိုင်းဆိုလို့ရှိရင်လူတွေကဖြစ်နေတဲ့ပုံမှန်တိုင်းဟာဟိုစောင်းနေမှာ AME နဲ့ C ချောင်းဆိုအဲ့လိုအဲ့ AME တဲ့ခါမျိုးကိုယ်လက်တွေနားရဲ့အဲ့လိုမျိုးဟာမျိုးဟိုဖြစ်တဲ့ virus ပဲဆိုတော့ဒီ virus တစ်ခုကသူ့လူတွေကိုဝင်သွားတယ်ဆိုတော့ AME လို့ဆိုလို့ရှိရင်လူတွေကဘာသိမှမတော့လဲသူ့သူတစ်ပတ်နှစ်ပတ်လောက်နေပြန်ပြောက်သွားတာကြီးပဲလေမကြောက်ဆိုရင်3-4ရက်နဲ့ AME တာပျောက်တယ်အဲ့လိုမျိုး virusအပွဲဝင်နေရတယ်ဒါပေမဲ့သူကအဲ့ဒီမှာမှဒီ SARS-CoV-2 ပေါ့နော်သူကကြောက်သူ့ရဲ့အခုအစကသူ့ရဲ့ ancestor သူ့ရဲ့ဟိုဘိုးကြီးရာလင်းလို့ရစီမှာကူးတယ်လင်းလို့ရစီမှာရှိတယ် virus အဲ့ဒီ virus ကနေပြီးတော့သူကဒါရိုက်ဖြစ်စေတစ်ဆင့်ကူးတယ်ဆိုတာမျိုးလည်းရှိတယ်ဘလိုမျိုးဆိုတော့တေချာအတိမပြုတ်ရသေးပေမဲ့ဒီလင်းလို့မှာရှိတဲ့ virus ကနေပြီးတော့သူကနည်းနည်းလေးပြောင်းပြီးတဲ့ခါကျတော့လူတွေကိုရောက်လာတယ်ပေါ့ကောနော်သူမိသားစုက virus မှာဆိုလို့ရှိရင်သူကအဖွဲခွဲလေးတွေကတော့အများကြီးအဖွဲခွဲက၄ခွဲရှိတယ်။အဲအဖွဲခွဲ၄ခွဲမှာသူကနှစ်ခုကအဲ၄ခု alpha beta delta gamma အဲ၄ခုရှိတယ်တဲ့မှာ alpha နဲ့ beta အဖွဲနှစ်ခုကဒါလူတွေကိုကူးနိုင်တယ်။ဂျန်တဲ့ဟာတွေကကျတော့နွားတွေစိတ်တွေအဲ့လိုမျိုးငှက်တွေမျိုးမျိုးမှာကူးတာကြီးရှိခဲ့တယ်ပေါ့။အခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်က beta ပေါ့။ alpha ကကျတော့ဒါရိုးရိုးနှာစီးချောင်းဆိုးဟာမျိုးbeta အဖွဲ့မှာဆိုလို့ရှိရင် SARS ဖြစ်ခဲ့တဲ့ဟာရှိတယ် MERS ဖြစ်ခဲ့တဲ့ဟာရှိတယ် MHV ဆိုအဲ့ MERS ဆိုပုံစံမျိုးဟာမျိုးဖြစ်ခဲ့တဲ့ဟာရှိတယ်ဒါပေမဲ့အဲ့ဒီအခုဖြစ်နေတဲ့ SARS-CoV-2 ဆိုရင်ကတော့သူနဲ့မျိုးဗီဇာချင်း 96.2% လုံးတူတဲ့ဟာကတော့လင်းလို့တွေစီမှာတွေ့ရပါတယ
်ဒီလင်းလို့တွေမှာကနေပြီးတော့သူတို့စီမှာငိုရဲ့ virus တွေအများကြီးရှိတယ်လို့သိထားပါတယ်ဆိုတော့ဒီလူကူးဖို့အတွက်ပေါ့နော်ဟိုကဖြစ်လာတဲ့အကြောင်းရင်းနည်းနည်းနဲ့ပြောပြပေးပါဘီလင်းမှုတွေမှာရှိတဲ့ virus ကလူကိုဘယ်လိုကူးလာလဲဆိုတာနည်းနည်းပြောပြပေးပါ
ဆိုတော့ဒီ SARS-CoV-2 mask ကလည်းသူကလည်းဒီလင်းမှုတွေဇီးကနေပြီးတော့မူရင်းဖြစ်ပြီးတော့ဒီကတဖြည်းဖြည်းနဲ့သူကခလဲကောင်ပဲခလဲကောင်ကနေခလဲကြားကန်ကောင်ကဖြစ်စေကူးလာတဲ့ဟာပေါ့နော်အစစ်စစ်စင်ကဲပြောင်းလဲပြီးတော့ကူးလာတဲ့ဟာပေါ့ဒီလင်းမှုတွေဇီးကနေဘယ်လိုမျိုးကူးသလဲဆိုတဲ့ဟာတော့အခုထိကဒါရိုက်ကူးသလားခလဲကြားကန်ကောင်ကနေကူးသလားခလဲကြားကန်ကောင်ဆိုအခုဒီ COVID-19 ဆိုရင်တော့ပြောနေကြတာဒီသင်းခွေကြလို့အကောင်လေးတွေဆီကနေပြီးတော့ဗောနော်ကူးတယ်ဗောအဲ့လိုသင်းခွေကြလို့အကောင်လေးတွေဆီကနေတဆင့်ခံပြီးတော့ကူးသလားဒါကတော့အငင်းပွားနေတော့မယ်ဗောနော်ဒါမဲ့သေချာတာတစ်ခုကတော့ဒီသူ့ဟို virus ကဒီလူစီမှာဖြစ်နေတဲ့ virus နဲ့မိလို့စီမှာရှိနေတဲ့ virus နှစ်ခုကိုရှင်ကြည့်မယ်ဆိုလို့ရှင်တော့တိတ်ပြီးတော့ပြောင်းလဲတာတိတ်မရှိဘူး percentage နည်းနည်းလေးပဲရှိသေးတယ်ဗောနော်ပြောလို့ရတယ်
ဆိုတော့အဲ့လိုမျိုးပေါ့နော်ကြောင်းလဲတာတိတ်မရှိတာဘယ်လောက်များအန္တရာယ်ရှိပါလဲဒီလူကိုကူးလာတဲ့ဆိုင်လေဘယ်လောက်အန္တရာယ်ရှိလဲပြောပြပေးပါ
ဟုတ်ကဲ့ပါပြောင်းလဲတာတိတ်မပြောင်းသေးတဲ့ဟာပြောင်းဒီကနေပြီးတော့သူ့ရဲ့မူရင်းကနေပြီးတော့ဒီလူစီကိုရောက်တဲ့အချိန်မှာတိတ်မပြောင်းရသေးဘူးဆိုသူ့မှာပြောင်းလဲနိုင်ခြေရှိတယ်ပေါ့နော်ဟို SARS တို့မှာဆိုတော့ SARS ဆိုလို့ရှိရင်က89သူ့ရဲ့မူရင်းစင်းမြင့်နေဆိုသူက89ရာခိုင်နှုန်းလောက်ပဲတူတယ်။နောက်ဟို MERS ဆိုလို့ရှိရင်လည်းသူ့ရဲ့မူရင်းစင်းမြင့်နေဆို50ရာခိုင်နှုန်းလောက်ပဲတူတယ်။အဲ့လိုမျိုးတွေရှိခဲ့တယ်ပေါ့။ဆိုတော့ဒီကောင်ကသူက96.2ရာခိုင်နှုန်းလောက်တူတယ်ဆိုတဲ့ခါကျတော့သူ့မှာထပ်ပြီးတော့ပြ
ပြောင်းရင်ဘာတွေထပ်ပြောင်းမလဲဆိုတဲ့ဟာမျိုးတွေကရှိတယ်ဟိုဘင်းတော့ကနေပြီးတော့အပီးတိုင်တောင်ကမပြောင်းရသေးဘူးပေါ့နော်အသေးချာအောင်မပြောင်းရသေးတော့ဒါကြောင့်လူတွေစီကိုရောက်တဲ့အချိန်မှာဆိုတော့ခါကြတော့ဟိုရုတ်တရက် shock ရသလိုဖြစ်ပြီးတော့အမှလူကဘယ်လိုပြန်လောက်啊လူရဲ့ခုခံကဘယ်လိုပြန်လောက်ရမလဲဆိုတဲ့ဟာမသိဘူးဖြစ်နေတာပေါ့နော်ခုလုံးနေကုသဆေးတို့ဝယ်ဆေးတို့ကဒီ virus ရဲ့ဒီအခွန်ပေါ်ကဒီစူးရှုံနေမှုသူက target လုပ်နေတယ်။ဇက်ခါကျတော့ဒီဆင်ရဲပြောင်းလဲမှုတွေဖြစ်သွားပြီဆိုလို့ရှိရင် virus ရဲ့ယောဂပေးနိုင်စွာဒါမှမဟုတ်ယောဂပြင်းထန်နိုင်စွာအဲ့ဒါမျိုးတွေကပြောင်းလဲပါမလားဆိုတဲ့အားတွေကိုတော့ကြိုပြီးတော့စဉ်းစားဆင်ခြင်ရမှာတော့
ဆိုတော့ခင်ဗျားတော်တော်အန္တရာယ်ရှိရပေါ့နော
်ဟုတ်
သူ့ရဲ့မူလကနေပြီးတော့ပုံစံပြောင်းသွားတာနဲ့အပြန်အန္တရာယ်ပေးနိုင်တဲ့ပုံစံကလည်းပြောင်းသွားတယ်ပေါ့နော
်ပြောင်းသွားပါတယ်1918-1920လောက်ပါဖြစ်ခဲ့တဲ့ဟာဆိုလို့ရှင်စိတ်တို့ကိုသူတို့ကဘာကပ်ပဲ Spanish flu ဆိုပြီးတော့သူတို့ခေါ်တယ်ပေါ့နော်အခု Yoyo flu pandemic လို့လည်းခေါ်တယ်ဒါအဲ့ဒီဟာမှာဆိုလို့ရှင် first wave second wave ကသူက first wave ကသူက virus မပြောင်းခင်ပေါ့နော် virus ကတော့လို့ကူးတယ်ပြီးတော့ပြန်ကျသွားတယ်ကြောက်ရတဲ့ဟာပြီးသွားတဲ့ခါကျမှနောက်တစ်ချိန်ထပ်ပြီးကူးတယ် first wave မှာဆိုလို့ရှိရင်အခုချိန်ဖြစ်ဖြစ်ချင်းဆိုရင်အသက်ကြီးတဲ့လူတွေကို target ထားမယ်နောက်ပြီးတော့ပေါ့နော်ယောဂခံရှိတဲ့လူတွေကို target ထားမယ်ဒါပေမဲ့တကယ်လို့ virus ကဒီစင်ကဲပြောင်းလဲမှု mutation ဖြစ်သွားပြီဆိုလို့ရှိရင်သူ့ရဲ့ target လုပ်တဲ့ population ကလည်းပြောင်းသွားနိုင်တယ်အခုအသက်ကြီးတဲ့ဟာယောဂခံရှိတဲ့လူတွေဖြစ်ပေမဲ့ပြောင်းသွားပြီဆိုရင်ယောဂဖြစ်နိုင်တာပို့ပြီးတော့ပြင်းထန်လာပြီဆိုရင်ကလူငယ်တွေဖြစ်လာနိုင်တာကလေးတွေဖြစ်လာနိုင်တယ်အဲ့လိုမျိုးပေါ့နော်ပုံစံပြောင်းသွားရဲဆိုလို့ပို့ပြီးတော့ဆိုးလာနိုင်တယ်အဲ့ဒါကြောင့်မဖြစ်ရခင် second wave ကိုမတိုင်ခင်ကိုကာကွယ်ဆေးကိုထုတ်ကြမယ်ဆိုပြီးတော့အခုစိုင်းပြနေကြတာပါဟုတ
်မကင်ဆာဝင်းပြည့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့မြို့ပြရာဇန်နာကိုဒီမှာပဲရန်လာလိုက်ပါဘူးနောက်တစ်ပတ်မှာပြန်ကြည့်ကြပါမယ်
UN မှာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုရိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါ American ထီရောင်စုမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ပိတ်ထားရတဲ့ဘာသာရေးဝတ်ပြုစုတောင်းတဲ့နေရာတွေကိုဒီတရင်ပတ်ကုန်မှာပြန်ပြီးဖွင့်ပေးဖို့သမ္မတဒေါ်နယ်ထရမ့်ကပြည်နယ်အုပ်ချုပ်ရေးမှုတွေကိုတိုက်တွန်းလိုက်ပါတယ်ဒီတိုက်တွန်းချက်ကိုမလိုက်နာပဲဖွင့်မပေးရင်လည်းသမရကပဲဖွင့်ပေးမှာဖြစ်ကြောင်းသမရအင်ဂျူသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဘာသာရေးဝိကျတဲ့နေရာတွေခရိယန်ဖျားချောင်းတွေဂျူးဖျားချောင်းတွေနဲ့ဗလီဝတ်ချောင်းတွေကိုမရှိမဖြစ်လိုအပ်တဲ့ဝန်ဆောင်မှုတွေပေးရမယ်။လိုအပ်တဲ့နေရာတွေဖြစ်တဲ့သတ်မှတ်ကြောင်းသမရကပြောပါတယ်။ကန့်သက်ပိတ်ပင်မှုတွေကိုနိုင်ငံတွင်းမှာတဖြည်းဖြည်းဖြေလျှော့ပေးနေရမှာမရှိမဖြစ်အရေးပါတဲ့နေရာတွေကိုပြန်ပြီးဖွင့်ပေးနေတာပါ။COVID-19 ရောဂါအကူးဆက်မခံရအောင်တောင်းရတယ်လို့ American သမ္မတဒေါ်နယ်ထရမ့်ပြောတယ်။ငှက်ဖျားရောဂါအတွက်ဆေးဟာရောဂါခံရှိတဲ့လူနာတွေအတွက်အသက်အန္တရာယ်ရှိနေတာကိုတွေ့ရတယ်လို့တောက်ကြနေမှာနာမည်ကျော် Lancet ဆေးပညာစာဆောင်ကဖော်ပြပါတယ်။ COVID-19 လူနာပေါင်း 96,000 ကျော်ကိုစောင့်ကြည့်လေ့လာရမှာ Hydroxychloroquine ဒါမှမဟုတ် Chloroquine ဆေးနဲ့ကုသပေးတဲ့အခါမှာနှလုံးခုန်လုံးမူမမှန်တော့ပဲရုပ်ကျက်တေဆုံးတာတွေ့ရတယ်လို့ဖော်ပြထားပါတယ်။ကာဝယ်ဆေးထိုးပေးတဲ့လုပ်ငန်းတွေအဆင်မပြေဖြစ်နေတဲ့အတွက်နိုးစိုရွယ်ကလေးငယ်ပေါင်းသန်း80နီးပါးရဲ့အသက်အန္တရာယ်စိုးရိမ်ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ COVID-19 သတင်းမှားရေးသားတဲ့ပြစ်မှုနဲ့ထောင်နဲ့နှစ်နှစ်အခြားခံရတဲ့ဒေဗျောသတင်းတာဝန်ခံအက်ဒီတာဦးစောရဲထက်ကိုမြန်မာအာဏာပိုင်တွေချက်ချင်းပြန်ပြီးလွှတ်ပေးတယ်လေလို့သတင်းသမားများကာဝယ်ဆောင်ရှောက်ရေးအဖွဲ့ CPJ ကမေလ22ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဟောင်ကောင်ကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖို့အမျိုးသားလုံခြုံရေးဥပဒေတည်းပြဋ္ဌာန်းမယ်လို့တရုတ်နိုင်ငံကအကြေညာပြီးမှအမေရိကန်ဥပဒေပြုအမတ်တွေနဲ့အစိုးရတာဝန်ရှိသူတွေစီကပြစ်တင်ဝေဖန်မှုတွေအလုံးရင်းနဲ့ထွက်ပေါ်လာတာကြောင့်ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားအဖို့အထက်တွေထပ်ပြီးဖြစ်ပေါ်လာပြန်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ။ဒီဝေကိုနားဆင်ရတဲ့ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.